အားလုံးပဲမင်္ဂလာညချမ်းလေးပါမြန်မာတရေဇလံများအစီအစဉ်ကနေပြန်လည်ကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတော့တင်းချိုင်းကုန်းကဟိုတယ်ကြီးဆိုတဲ့ပရာလောကဇလံရှိကိုတင်းဆက်ပေးသွားမှာပဲဖြစ်ပါရခင်ဗျာဒီဇလံလေးမစတင်ခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါရခင်ဗျာ
အိုးဘူးရက်ွက်လေးရဲ့မနှက်ခင်းကစူးစူးညံ့ညံ့အတန်နေနဲ့လန်းဆန်းနေပါတယ်။ရွာတကြီးရဲ့အိမ်ဝိုင်းထဲမှာလူတွေခြံလုံးပြည့်မြစုပြုံရောက်ရှိနေတယ်လို့တကြီးရဲ့မျက်နှာမှာတော့စိတ်ရှုပ်ထွေးမှုတွေပဲကြီးစိုးနေပါတယ်။ဒီမဲ့တကြီးဒီကိစ္စကိုကျုပ်တို့လုံးဝလက်မခံနိုင်ဘူးဗျ။အထိပ္ပယ်မရှိတဲ့ကိစ္စလူမဆန်တဲ့လုပ်ရပဲဗျ။ရွာသားလူငယ်တယောက်ရဲ့စကားကိုကြံတယောက်ကလည်းဝင်ပြီးတော့ထောက်ခံပါတယ်။ဟုတ်တယ်ဗျ။ဒါကအများနဲ့ဆိုင်တဲ့ကိစ္စပဲ။ဟိုကပြောတဲ့အတိုင်းတကြီးကလှုပ်ရင်ရွာနီးချုပ်ဆက်ကလူတွေအားလုံးတကြီးကိုပြဿနာရှာကြလိမ့်မယ်။ဟုတ်တယ်တကြီးကြီး။တကြီးကကျုပ်တို့ရွာမှာမျိုးရိုးစင်ဆက်တကြီးလှုပ်ခဲ့တာလေ။ဒနာရှင်တွေကြောင့်တကြီးအပေါ်မှာရွာသားတွေအားလုံးထားတဲ့လေးစားမှုကိုမပေါ်ရော့စေချင်ဘူး။ဟုတ်တယ်မှန်တယ်။ရွာသားတွေဘက်ကနေရက်တိပေးပါတကြီး။ရွာသူရွာသားတွေအကုန်လုံးဝိုင်းဝန်းပြီးတော့ပြောကုန်ကြပါတယ်။အိုးဘူးရွာတကြီးဦးကြည်သိန်းကရွာသူရွာသားတွေရဲ့စကားတွေကြောင့်အကြီးအကျယ်ကိုစိတ်ညစ်သွားပါတယ်။အဲ့ဒါကြောင့်သပွဲကုန်ကြီးကိုတပုံပုံထုလိုက်ရင်းနဲ့អော်ပြစ်လိုက်တယ်။တော်ကြပါတော့ရက်ကြပါတော့ဒီကိစ္စကိုငါတေးသေးချာချာစဉ်းစားပါဦးမယ်။ပြန်ကြပါတော့တောင်းမှန်ပါတယ်။ကြာရင်ငါအသက်ထွက်တော့မယ်ဟ။ရွာသူရွာသားတွေလည်းတကြီးရဲ့ပောက်ကွဲမှုကြောင့်တိတ်ဆိတ်သွားကုန်ပါတယ်။တယောက်လက်ကိုတယောက်တွေ့ရင်းနဲ့တကြီးရဲ့ခြံဝိုင်းထဲကနေအတီးအီးပဲထွက်ခွာသွားကြတယ်။အဲ့ဒီအချိန်မှာပဲရွာထဲမှာအသက်အကြီးဆုံးဖြစ်တဲ့အဖွားဦးစာကဒုတ်ကောက်ကိုအားပြုရင်းတကြီးရဲ့ခြံဝိုင်းထဲကိုရောက်လာတယ်။ဟာဖွားလီပါလားကြွပါကြွပါဖွားလီဖွားလီကအိမ်ထဲအောင်နေတာနှစ်ပေါင်းမနည်းတော့ဘူးလေဘယ်အကြောင်းကြောင့်များကျုပ်အိမ်ကိုလာရတာတော့ပြောပါဖွားလီရဲ့တကြီးကအိမ်ဦးကမ်းမှာနေရာချပေးရင်ပြပြသလဲပဲမေးလိုက်ပါတယ်ဒေါ်ဦးစားဆိုတာကမျိုးရိုးစင်ဆက်အောက်လန်းပညာရဲ့မှာတစ်ဖက်ကန်းခတ်တဲ့သူလေအဲ့ဒါကြောင့်ဦးဖို့တရွာလုံးဖွားလီဦးစားကိုအကြီးအကျယ်ကြောက်လန့်ကြပါတယ်အရန်လဲလေးစားကြတာပေါ့နေအခုဘာရီလုံးနေတယ်လဲပြောစမ်းတက်ညူရွာသားတွေနင်းလောက်တာမကြည့်နဲ့ဘူးလို့ငါသတင်းရတယ်ဖွားလေးဦးစာရဲ့တောင်ဝေးကိုစောင့်ပြီးတော့ပြောလိုက်တဲ့စကားကြောင့်တကြီးတက်ညိုကအကြီးအကျယ်ပဲပြာရာခတ်သွားပါတယ်ဒါကဒီလိုပါဖွားလေးရဲ့ကျုပ်ကလည်းကျုပ်ဆန္ဒအရလှုပ်ချင်လို့မဟုတ်ပါဘူးဘသူ့ကိုမှကျုပ်မပြောပြပေမဲ့ဖွားလေးကိုကျုပ်ပြောပြပါမယ်တကယ်တော့ဒီတင်းချိုင်းမြင်နေရကကျုပ်တို့ရွာကပိုင်ဆိုင်တာမဟုတ်ဘူးဖွားလေးရဲ့လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကလေးကတထေးကြီးဦးကျင်ဆိုင်ပိုင်ဆိုင်ခဲ့တာတထေးကြီးကသဘောကောင်းလို့ရွာမှာတင်းချိုင်းမြေမရှိတော့သူ့ရဲ့မြေခွက်ကိုတုံးဝင်ပြုတ်ခဲ့တာအဲ့ဒါကိုတကြီးဖြစ်တဲ့ကျုပ်ကလွယ်ရင်ဘယ်သူမှမသိခဲ့ကြဘူးအခုသူ့ရဲ့မျိုးဆက်တွေကတင်းချိုင်းမြေနေရာကိုရောင်းချချင်တာကြောင့်ကျုပ်ကိုတင်းချိုင်းကိုဖယ်ခိုင်းနေတာပါကျုပ်လည်းဘာလို့ရမလဲဗျကျုပ်ဘက်ကလည်းထည့်စင်းစားပါအောင်ဖွားလေးရဲ့ကောင်းပြီတက်ညိုနင့်စကားအမှန်ဆိုရင်ငါကိုယ်တိုင်ရွာသူရွာသားတွေကိုပြောပြမယ်တင်းချိုင်းဖယ်တာကတော့ဟုတ်ပါပြီနာရေးပေါ်လို့မตาချရင်ဘယ်သွားချကြမလဲအားဒီအတွက်လည်းစိတ်မပူပါနဲ့ဖွားလေးရဲ့ရွာနောက်ဖက်ကချောင်းဆက်ဘက်ကိုရွှေ့ဖို့စီစဉ်ထားပါတယ်ဖွားလေးသာရွာသားတွေကိုရှင်းပြပေးပါဗျာတကြီးရဲ့စကားကိုဒေါ်ဦးစာကမျက်မှောင်ကျုံရင်းနဲ့ပြန်ပြောပါတယ်နေစမ်းမအောင်ဟဲ့သူတို့ကတင်းချိုင်းမြေမှာဘာလုပ်မာတဲ့တော့ကျုပ်တို့ရွာကအဝေးပြေးလမ်းမရဲ့ဘေးမှာရှိနေတယ်လို့တင်းချိုင်းကလည်းလမ်းမရဲ့ဘေးမှာရှိနေတာကိုဖွားလေးရဲ့အဲ့ဒါကြောင့်သူတို့ကအဲ့ဒီမြေမှာတဲကိုကန်းဆိုလားဟိုတယ်လားတော့မသိပါဘူးဗျာအဲ့ဒါစောင့်မယ်လို့တော့ပြောတာပဲတကြီးတညူရဲ့စကားကြောင့်ဒေါ်ဦးစာကတန်တောကိုရေရွမိလိုက်ပါတယ်။ဘာဘလို့ဟိုတယ်စောင့်မယ်ဟုတ်လား။ကြံကြီးစီရတော့တင်းချိုင်းမြေကြီးမှာတင်းချိုင်းမြေမှာဟိုတယ်စောင့်မယ်တဲ့ရင်ကဥပုတရွာလုံးကိုအုပ်ဟော်တောင်းတင်ပြန့်နှံ့သွားပါတယ်။ရွာသူရွာသားတွေကလည်းဟိုတစုဒီတစုနဲ့ဒီအကြောင်းကိုပဲပြောနေကြတယ်။မြေပိုင်ရှင်ရှိလို့တင်းချိုင်းဖယ်ရတာတော့ဟုတ်ပါပြီ။ဒါပေမဲ့ဟိုတယ်စောင့်မယ်ဆိုတာကတော့မလုပ်သင့်ဘူးဗျ။မှန်တာပေါ့တော့မြေပိုင်ရှင်တွေကစီးပွားရေးတိတ်ဆန်လွန်းနေဟိုတယ်ဆိုတာကလူတွေခရီးသွားရင်ပင်မန်းရင်ဝင်နှားကြမှာလေအမင်္ဂလာနေရာကြီးမှာစောက်ထားတော့အမလီတော်တွေးယုံနေတဲ့ကြက်သိန်းထားเสียကြီးတော့အကောင်းဘက်ကတွေးရင်တော့ကောင်းပါရဲ့ဗျာကျုပ်တို့ရွာထိပ်မှာဟိုတယ်ကြီးရှိတော့ဂုံရှိတာပေါ့ဗျာနေပါဦးဂုံတက်တာကိုအသာထားအောင် တရေတွေကဟိုတယ်ပေါ်တက်ပြီးတော့ခြောက်လန့်ရင်ကြောက်စရာကြီးနော်အရင်ကတည်းကဒုတင်ဆိုင်ကရာဇဝင်နဲ့လीဒီတင်ဆိုင်ကဘလောက်အချောက်ကျန်းနေဆိုတာအားလုံးအသိပဲညဘက်မပြောနဲ့နေဝင်ဤတရောတော်မှာဖျက်ရဲကြတာမဟုတ်ဘူးလေကွာဟာအဲ့ဒါတော့ဟုတ်တယ်ဗျမြို့တက်ပြီးတော့အပြန်ဆိုရင်နေမဝင်ခင်အမိပြန်မှအတုပချရရင်လဲနေခင်ဘက်ကိုပဲချရဲကြတာခေအဆက်ဆက်ကတရေတပတ်တွေကတင်ဆိုင်မှာကြီးစိုးထားတာအားလုံးအသိပဲဗျအီးဟုတ်တယ်နော်ဒီတိုင်းဆိုရင်ဟိုတယ်ကြီးစောက်ပြီးသွားလို့ကတော့ဘာတွေဖြစ်နိုင်မလဲဆိုတာတွေးမိုံနဲ့ကြောချမ်းမိပါရဲ့ကြောက်စရာကြီးတော့ရွာသူရွာသားတွေကတယောက်တစ်မျိုးဝေဖန်ပြောဆိုရင်ရွာလန်းအတိုင်းလျှောက်လာတဲ့တကြီးကိုတွေးသွားကြပါတယ်ပြို့တကြီးဘယ်လဲဗျရွာသားတွေရဲ့နှုတ်ဆက်မှုကြောင့်တကြီးကသူတို့ရှိရာကိုလျှောက်လာပါတယ်ဟာလူတွေစုပြီးတော့ဘာတွေများတိုင်မင်နေကြတာတော့တိုင်မင်တာမဟုတ်ပါဘူးတကြီးဟာအတင်းချနေကြတာပါဟေးအတင်းချနေတာဟုတ်လားဘသူအတင်းများတော့ကွာဟိုတင်းချိုင်းကောင်အတင်းလေဗျာဟာမင်းတို့ကောင်နေကလေကွာချစရာရှာလို့တင်းချိုင်းကောင်အတင်းများချရတယ်လို့ဒါနဲ့နေပါဦးတကြီးကရောဘယ်သွားမလို့လဲတော့ငါလည်းတင်းချိုင်းကိစ္စပဲလေကွာဖွားလေးဦးစားအင်ကိုသွားမလို့ဟာနင်တို့လည်းလိုက်ချင်လိုက်ခဲ့ကြလေတကြီးတက်ညုံနဲ့ရွာသူရွာသားတချို့ကရွာရဲ့နောက်ဖက်အစွန်မှာရှိတဲ့ဒေါ်ဦးစားရဲ့ခြံကိုထွက်ခဲ့ကြပါတယ်ယောဖွားလေးဖွားလေးကြီးကျုပ်တို့ခြံထဲဝင်ခဲ့မယ်နော်တကြီးတန်းညိုကအဲ့ဒီလိုအတံပြူရင်းနဲ့ခြံဝိုင်းထဲကိုဝင်သွားပါတယ်ရည်နံကြီးတုတ်ထားတဲ့အိမ်ကြီးနားကိုရောက်တော့တတောက်တောက်အတံကိုကြားလိုက်ရတယ်သူတို့အားလုံးအိမ်ပေါ်ရောက်တဲ့အခါမှာတော့ကြောပိထိုင်နေတဲ့ဒေါ်ဦးစားကိုတွေးလိုက်ကြပါတယ်ဒေါ်ဦးစားကဟောင်းနှွမ်းနေတဲ့အနှဲ့ရောင်ဝတ်စုံကိုဝတ်ဆင်ထားသလိုအယိုးကောင်းကြီးကိုအယိုးချောင်းနဲ့တတောက်တောက်ခောက်နေပါတယ်တကြီးနဲ့ရွာသားတွေကသူ့ရဲ့နောက်မှာဝင်ထိုင်ရင်းနဲ့ငြိမ်သက်စွာပဲစောင့်နေကြတယ်ခဏကြာတော့မှဒေါ်ဦးစားကနောက်ကိုလှည့်လာပါတယ်တက်ညူဘာအကြောင်းရှိလို့လဲပြောစမ်းဒီလိုပါဖွာလေးမကြခင်မှာတင်းချိုင်းနေရာကိုဖယ်ပေးရမှာမို့လားကျုပ်တို့အိုးဖို့ရွာတင်းချိုင်းဆိုတာကတရေတစီရဲ့ခြောက်ချမ်းနယ်ဆိုပြီးတော့ရွာနီးချုပ်ဆက်အထိတရင်ကြီးတာဖွာလေးသိမှာပါပြီးတော့အဲ့ဒီတင်းချိုင်းမြေမှာကဟိုတယ်ဆောက်မှာလေအဲ့ဒါကြောင့်နောင်အခါမှာမလိုအပ်တဲ့ကိစ္စတွေဖြစ်လာမှာဆိုလို့တင်းချိုင်းမြေကနန္နာဘာဝတွေကိုရွှေ့ပြောင်းရင်ကောင်းမလားလို့တွေးမိတယ်အဲ့ဒါကြောင့်ဖွားလေးနဲ့လာပြီးတော့တိုင်မင်တာပါဗျာတကြီးတညူရဲ့စကားကြောင့်ဒေါ်ဦးစားကခေါင်းတဆက်ဆက်ညင်ရင်ပြန်ပြောပါတယ်အေးဒါလုံးတဲ့နဲ့ကိစ္စပဲနင်တို့သာရက်သက်မှတ်လိုက်တင်းချိုင်းကနာနာဘာဝတွေကိုရွှေ့ဖို့ငါကူကြည့်မယ်ဒါပဲမို့လားပြန်ကြတော့အဲ့ဒီလိုပြောတာနဲ့တကြီးနဲ့ရွာသားတွေလည်းလှည့်ပြန်ခဲ့ကြပါတယ်အပြန်လမ်းမှာရွာသားတယောက်ကပြောပါတယ်ဒီအဖွားကြီးကထူးဆန်းနေကွအကြောင်းမရှိရင်သူ့ခြံဝိုင်းထဲကနေအပြင်လုံးဝမထွက်ဘူးအမြဲတမ်းလဲအနဲ့ရောင်ပဲဝတ်တယ်။ပြီးတော့ထမိန်ကလည်းဇောက်ထိုးကြီးကမိမတွေထမိန်ဝတ်ရင်အထက်ဆင်ကအပေါ်မှာဝတ်ကြတာပဲ။သူ့ကြမှာပဲအောက်ရောက်ရတယ်လို့ကွာ။တကယ်ဆုံးမကြီးကဟတ်ကောင်ရဆုံးမကြီးကပဲတင်းချိုင်းကတရေတွေကိုရွှေ့ပြီးမှနော်။သူ့အကြောင်းသွားမပြောနဲ့ကွာ။တော်ကြနေရင်ထိုင်ရင်လည်းပြူစားနေဦးမယ်။ဘလို့လဲတကြီး။ကျုပ်တို့ပြောထားတဲ့ကိစ္စအဆင်ပြေလား။အဆင်မပြေလဲဂီယူမဆိုင်ဘူးနော်။ကျုပ်တို့ကတင်းချိုင်းတစ်ခုလုံးကိုရိုက်ချိုးဖြတ်စီးပြီးတော့မြေလံပြစ်လိုက်မယ်။ငွေလန်းခင်းလိုက်ရင်ခမားတို့တရွာလုံးမှာမตาရီနဲ့အတူရွှေ့လိုက်ရမယ်။ဘာမှတုံ။တင်းချိုင်းမြေပိုင်ရှင်ရဲ့မြီးဖြစ်သူမောင်တရုတ်ရဲ့ကျုံအားတန်ကြောင့်တကြီးတက်ညိုကလက်ကလိုက်ရင်ဖြားဖြားတလဲပြန်ပြောပါရယ်။ဒီလိုမဟုတ်ရပါဘူးတထေးလေးရဲ့။ရွာသားအားလုံးလည်းတင်းချိုင်းရွှေ့မဲ့ကိစ္စကိုလက်ခံကြပါရယ်။မနှက်ဖြန်ညဆိုရင်တင်းချိုင်းကိုအပြီးရွှေ့ပြီးမှာပါ။ကျုပ်တောင်းဝင်ယူပါရယ်တထေးလေး။ဘာဗျာတင်းချိုင်းရွှေ့တာကဘယ်အချိန်လှုပ်လို့ရတာပဲဘာလို့မနှက်ဖြန်ညမှာပြီးရမှာလဲကျုပ်တို့မှာအချိန်မရှိဘူးနော်ဟုတ်ပါတယ်တထေးလေးရယ်ဒီလိုပါဗျာနောက်နေ့မနှက်မှာအုတ်ကူတွေမြေပုံတွေရွှေ့ဖို့စီစဉ်ထားပါတယ်ညပိုင်းမှာကတကောင်းချိန်မှာတင်းချိုင်းမှာရှိတဲ့ဝိညာဉ်တွေကိုရွှေ့ဖို့အတွက်ပါအဲ့ဒါကြောင့်တပတ်ခါမှတထေးလေးတို့လက်ထဲကိုတင်းချိုင်းမြေကိုပြန်အပ်နိုင်မှာပါဗျာတကြီးတက်ညိုရဲ့စကားကြောင့်မောင်တရုတ်ကမျက်မှောင်ကြီးကျုပ်သွားပါတယ်ဘလူလူတွေလဲဟာအဲ့ဒါကြောင့်ခမားတို့လူလူတွေဖုံတော်တွေကနေမထွက်နိုင်တာအလကားအယူသီးနေတဲ့လူတွေလူကတည်ရင်ပြီးပြီဗျမှတ်ထားဘာဝိညာဉ်မှမရှိဘူးကျုပ်ကတော့ဘာမှမယုံဘူးဟုတ်ပါတယ်တထေးလေးရယ်တရွာလုံးစိတ်ရှင်းဖို့လုပ်ရတာပါဗျတရက်ပဲစောင့်ပေးပါဗျတကယ်ပါကောင်းပြီလေတရက်အချိန်ပေးလိုက်မယ်ဂရီးမတည်ရင်တော့ခမားတို့တရွာလုံးအင်ဂျီမဲဖို့သာပြင်ထားပြီတော့ဒါပဲတင်းချိုင်းမြေပိုင်ရှင်ရဲ့မြေမောင်တရုတ်ကသူပြောချင်တာကိုမိုက်မိုက်ရန်ရန်ပြောဆိုပြီးတော့တကြီးရဲ့ခြံဝိုင်းထဲကနေလှည့်ထွက်သွားပါတယ်။ရွာသားတချို့ကတကြီးရဲ့ဝိုင်းထဲကိုဝင်လာရင်းနဲ့ပြောကြပါတယ်။ပုံစံကတော့ထောင်းကိုမကြည့်ဘူးတကြီးဟာ မြေရှင်ဖြစ်ပြီးတော့တိတ်ကိုအောက်တန်းကြတယ်ကျုပ်ကတော့ဒင်းကို6ရိုက်ချင်းစိတ်တောင်ပေါနေပြီလူမိုက်မိခဲရဲ့အပြောကြောင့်တကြီးတက်ညူကခေါင်းကိုခါရမ်းလိုက်ပါတယ်မဟုတ်သေးဘူးမိခဲရဘာပဲဖြစ်ဖြစ်သူ့အဖိုးရဲ့ကျေးဇူးကိုတော့ထောက်ရမယ်ကွာသူတို့ပိုင်မြေမှာနှစ်တည်းအများကြီးတင်းကြိုင်းနေရာပေးထားခဲ့တာလေကွာအေးလီပတ်စံကလည်းရှိခေတ်ပညာတဲ့လူငယ်လေးဖြစ်တော့နည်းနည်းတော့အောက်ချီလွတ်တာပေါ့ကွာသူ့ရဲ့အဖိုးတတိကြီးကတိတ်ကိုစိတ်သက်ပြည်တာကွာသူလဲငါတို့အိုးဖို့ရွာသားရဲ့လီထားလိုက်ပါတော့ကွာဒါတွေကမကြခင်ပြီးသွားမယ်ကိစ္စပါမိခင်ပြောသလိုပဲဗျကျုပ်လည်းမခံနိုင်ဘူးအယူမသိဘူးအယုံကြည်မရှိဘူးဆိုပြီးတော့တစ်ချိန်သူ့ရဲ့ဟိုတယ်ကြီးဧည့်သည်တွေနဲ့ပြဿနာတက်ရင်သူပဲစီးပွားပြတ်မှာဗျပညာသာတက်တာဒီလူကဘာအုံနောက်မှမရှိဘူးအီလီဒါတော့လေမင်းပြောတာမှန်ပါတယ်ဖះဟောထဲမှာတော့လူကသေရင်နောက်ဘဝဆိုတာရှိတယ်ဘဝနှစ်ခုကူးပြောင်းကာလကိုယ့်ရဲ့ကုသိုလ်အကုသိုလ်တရားကြောင့်ရုပ်ခန္ဓာကနေနာမ်ခန္ဓာဘဝကိုရောက်နိုင်တာပဲဒါပေမဲ့တို့ရွာကတင်ဆိုင်ကတော့လူတွေအားလုံးလိပ်ပြလွင်လောင်းအောင်၆လက်နဲ့လို့နာမည်ကြီးတာအားလုံးအတိပဲလीသူတို့တွေကတင်ဆိုင်အကြောင်းမသိသေးလို့ပါကွာငါတော့ဘာရီဖြစ်မလဲဆိုတာယင်တထိတ်ထိတ်နဲ့နားဆွင့်နေရမှာပဲဟိနောက်တနေ့မှာတော့ဥပုရွာမှာရှိတဲ့ယောက်ျားတွေအလုံးမနက်9နာရီခန့်ကတင်းကျိုင်းရွှေ့ဖို့လှုပ်အားပေးကြပါတယ်။အဲ့ဒီတင်းကျိုင်းကဥပုရွာတွေမကပဲအနီးအနားရွာတွေကပါလာရောက်မြုပ်နှံတာကြောင့်အုတ်ဂူတွေ၊ကပီးတိုင်တွေကလည်းအပြည့်အသိပ်ပါပဲ။ဒေါ်ဦးစားစီစဉ်ပြီးတဲ့ကရော့ပွဲနဲ့အတူအဲ့ဒီပွဲမှာတကြီးကအမွှေးတိုင်ကိုမပြတ်ထွန်းညှိပေးနေရတယ်။ရွာသားတွေကညနေဆောင်တဲ့အချိန်ထိတင်းကျိုင်းရွှေ့တာကိုအာသွန်ခွန်ဆိုင်နဲ့ပြုတ်လုံနေကြရှာပါတယ်။အကုန်လုံးရွှေ့ပြီးတဲ့အချိန်မှာတော့ည6နာရီတောင်ထိုးနေပါပြီ။တင်းကျိုင်းရွှေ့ပြီးတဲ့အတွက်တကြီးကရွာသားတူကိုလှုပ်ပြီးတော့ဒေါ်ဦးစားစီကိုအကြောင်းကြားခိုင်းလိုက်တယ်။ဟာမောလိုက်တာကွာမတားစင်းလိုက်ကောက်ရတာနဲ့အုတ်ကူတွေဖြတ်ရတာနဲ့မိဘုံတွေကိုပြန်ဖော်ရတာနဲ့လူလဲလှုပ်တော့မလှုပ်ချင်တော့ဘူးဟိထရီလေးပါလီမောလိုက်ရင်မကောင်းဘူးလားကွာဟာကောင်းတာပေါ့ကွာဒါအကောင်းဆုံးပဲလူတွေလဲမတားစောနန်းနေတယ်လို့ပဲဟိမူးအောင်တောက်ပြီးမှအိမ်ပြန်ပြီးတော့တယော်နဲ့ခေါင်းလျှော်ပြရမယ်ကွာရွာသားတို့ကအဲ့လိုပြောဆိုရင်းနဲ့ထရီဆိုင်ဘက်ကိုဦးလှဲ့လာကြပါတယ်။ထရီဆိုင်ကိုရောက်တော့ထရီငါးပလင်းနဲ့ပဲကြီးလုံမှပြီးတော့တောက်စားကြတယ်။တောက်ရင်းစားရင်းနဲ့အရှိန်လေးကလည်းရလာပါတယ်။ဟဲ့လူတွေခမရတို့တွေးကြည့်စမ်းပါဗျ။ဒီနေ့ညကဘာညလဲပြောစမ်းပါ။အာသိတာပေါ့ကွာ။ဒီညကလာပြည့်ညကျုပ်တော်မှသကောင်းကျော်ရင်ကောက်ရိုးပုံမှအီမီနဲ့ချိန်ထားသေးတယ်။ဟီးမင်းကဒီလိုကြီးလားကွာ။ဒါဆိုရင်တော့မင်းကြောချမ်းမှုသာပြင်ထားပြီတော့ဟိဟာကျုပ်ကြောချမ်းတော့အီမီကဖတ်ထားမှာပေါ့ဗျ။အူရကြည်သေးရဲ့ဗျာ။နွားចောင်းသားကအဲ့ဒီလူရဲ့အပြောကြောင့်ခွက်ထိုးခွက်လံပဲရီလိုက်ပါတယ်။ဟာအယူကောင်မင်းကြောချမ်းရင်အီမီတော့ဖတ်မှာမဟုတ်ဘူးကွာ။တရေတွေပဲဖတ်ထားလိမ့်မယ်။ဘာဗျ။ကျုပ်ကတရေနဲ့ကြိုက်တာမှမဟုတ်တာ။အီမီနဲ့ကြိုက်နေတာဗျ။ဟာကောင်ရဒီညတကောင်းချင်းမှာဒေါ်ဦးစားကြီးဥဆောင်ပြီးတော့မကောင်းဆိုးဝါးတွေကိုတင်းကျိုင်းရွှေ့มาလေကွာဒီညကြမှာချိန်တွေ့မယ်မင်းတို့အတွဲကတော့ကန်ဆန်းပဲပေါက်တာပဲဟိနွားចောင်းသားရဲ့ပြောကြောင်အဲ့ဒီလူကမျက်လုံးပြူးသွားပါတယ်ဟာဟုတ်သားပဲကွာဒီကိစ္စကိုငါမေ့သွားတယ်မဖြစ်ဘူးမဖြစ်ဘူးအီမီစီကိုအ мян သွားပြီးတော့ဗရေယုံမှဖြစ်မယ်ဟာကြည်စမ်းမအောင်ကွာကိုပိန်တယောက်တော့ဆက်မတောင်းနိုင်မယ်နဲ့ပြေးပြီးကွာအလကားငကြောက်ကြီးအဲ့ဒီနေ့ညသကောင်းရံအချိန်မှာတော့ဒေါ်ဦးစားရဲ့ခိုင်းစီမှုကြောင့်တကြီးတက်ညူကိုယ်တိုင်တင်းကျိုင်းမြေထဲရောက်နေတယ်လို့နွားလေးဆယ်ကြီးကပါအသိခေါ်ထားရပါတယ်။လာပြညမို့တင်းကျိုင်းမြေတစ်ခုလုံးကိုလာရောက်ငါဖြာကြနေပါတယ်။အဝေးကကြားရတဲ့ခွေးဥတန်ကြီးကြောင့်တင်းကျိုင်းကိုရောက်နေတဲ့တကြီးရဲ့လှဲသမားတွေကကြော်တဲ့စိတ်မတက်ကြက်သိမ်းထသွားကြတယ်။ကဲချိန်ကြပြီဟိလှဲသမားတွေအားလုံးလှဲပေါ်မှာအစင်သင့်နေရာယူကြတော့အဲ့ဒီအချိန်မှာပဲတကြီးရဲ့စော်အုံးမှုကြောင့်လှဲသမားတွေကလှဲအသီးသီးပေါ်တက်ပြီးတော့အသင့်ပြင်လိုက်ကြပါတယ်။အဲ့ဒီအချိန်မှာပဲဒေါ်ဦးစားကအမဲသားဆိုင်နေပါတဲ့လင်မန်းကြီးကိုကရင်နဲ့တင်းကျိုင်းမြေရဲ့အလဲစီကိုရှောက်သွားတယ်။တင်းကျိုင်းမြေရဲ့အလဲကိုရောက်တဲ့အခါမှာတော့အမဲသားဘန်းကိုချလိုက်ပါတယ်။အိုးဘူရွာရဲ့တင်းကျိုင်းမှာနေထိုင်တဲ့တရေတစီဖုတ်ပိတ်တာအတူရကဲအပေါင်းတို့နာနာဘဝအပေါင်းအတွက်ကျုပ်မဲဦးစားကအသားစိမ်းများကျွေးမွေးပါတယ်။နာနာဘာဝအပေါင်းလာရောက်ပြီးတော့စားတောက်နိုင်ပါတယ်။အေးပြီးရင်တော့မဲဦးစားပြောတဲ့အတိုင်းနင်တို့အားလုံးလိုက်နိုင်ရမယ်။ကြားကြသလားဟိ။ဒေါ်ဦးစားကအဲ့ဒီလိုပြောပြီးတော့တောင်ဝေးကြီးကိုဒုံငနေပဲစောင့်ချလိုက်တယ်။အဲ့ဒီအချိန်မှာပဲလာရောင်အောင်မှာအရေးမဲမဲကြီးတွေကတင်းကျိုင်းရဲ့အလဲနေရာစီကိုတွွင့်ွင့်နဲ့စုပြုံပြီးတော့ရောက်လာကြတယ်။အမဲသားဘန်းကလည်းခဏချင်းဆိုသလိုပဲပြောင်တလင်းခါအောင်ကုံစင်သွားပါတယ်။ဒေါ်ဦးစားကဘာမှမရှိတော့တဲ့လင်ပန်းကိုကြည့်ပြီးတော့ချီနဲ့စွာနဲ့ခေါင်းတဆက်ဆက်ငိမ့်လိုက်တယ် ကောင်းပြီဟိတ်ငါကြွေးတဲ့အစာကိုစားပြီးရင်တော့ငါပြောတဲ့အတိုင်းလုပ်ရလိမ့်မယ်ဟိုမှာရှိတဲ့လဲတွေဘောကိုနင်တို့အားလုံးတက်ရမယ်နင်တို့မှတ်ထားရမှာကအခုတင်းချိုင်းကနင်တို့အတွက်မဟုတ်တော့ဘူးဒီထက်ကောင်းတဲ့တင်းချိုင်းကိုနင်တို့အားလုံးကိုပို့ပေးမယ်သွားကြစမ်းဒေါ်ဦးစားကတောင်ဝေးကိုဒုံငနဲ့စောင့်ပြီးတော့အတန်ဆာဆာနဲ့ပြောလိုက်ပါတယ်အရေးမဲကြီးတွေကဒေါ်ဦးစားရဲ့ဘေးကနေတရိပ်ရိပ်နဲ့ထွက်ခွာသွားကုန်ပါတယ်။တချီချီအတန်နဲ့တူလှဲဆဲကြီးကဤကနေဖြစ်သွားတာကြောင့်လှဲသားတွေအကုန်လုံးလည်းမျက်လုံးပြူးရင်းနဲ့လန့်ဖြန့်သွားပါတယ်။လှဲသမားပီတီကဇောချွေးပြန်စိမ့်နဲ့အတူတွေးမိလိုက်တယ်။ဖျားဖျားဘလောင်များတဲ့မကောင်းဆိုးအားတွေလည်းမသိဘူးကွာ။လှဲဖို့တက်နေကြတာများဤကနေပဲ။ငါလှဲဝင်ယိုးကျိုးရင်တော့ဒုက္ခပါပဲကွာ။အိုးဘာပဲဖြစ်ဖြစ်တကြီးကူကလည်းမလွန်ဆန်ရဲဘူး။ကျွမ်းနောက်ကတင်းကျိုင်းတစ်ကိုအမြန်ရောက်မှာပဲအေးမယ်အခုတော့ဖျားစာရွတ်ရုံပဲရှိတယ်ဟိအဲ့ဒီနောက်မှာတော့ဒေါ်ဦးစားနဲ့တကြီးတက်ညိုတို့ဥဆောင်နဲ့လှဲဆဲစီကအနောက်တင်းကျိုင်းကိုသွားဖို့စတင်လိုက်ပါတယ်အဲ့ဒီအချိန်မှာပဲကြောက်မှတ်ဖွယ်ရအတန်ကြီးကိုတကြီးရောလှဲသမားတွေပါထိတ်လန့်ဖွယ်ရချားလိုက်ရပါတယ်မဲဦးစားနင့်ရဲ့လောက်ရက်ကိုငါတို့လက်မခံဘူးငါတို့ဒီနေရာကနေဘယ်အကြောင်းနဲ့မှဖယ်မပေးနိုင်ဘူးဒေါ်ဦးစားကရှေ့ကနေဥဆောင်သွားနေရကနေခြေလမ်းရက်ပြီးတော့တောင်ဝေးကိုဒုံငနဲ့စောင့်ချလိုက်ပါတယ်ဘသူတွေလဲဟိငါအလုပ်ကိုဝင်ရှုပ်ရင်ငါလုံးဝတီးမခံဘူးနော်အခုချက်ချင်းငါရှီကိုလာစမ်းဒေါ်ဦးစားရဲ့ရာစတန်မဆုံးခင်ပဲရုပ်ရည်အလွန်ဆိုးတဲ့မကောင်းဆိုးဝါး၅ယောက်ကသူမရဲ့ရှေ့မှာဘွားကနေပဲပေါ်လာပါတယ်မြင်မကောင်းလောက်အောင်ကြောက်မက်ဖွယ်ရုပ်အစင်းတွေကြောင့်တကြီးနဲ့လဲသမားတွေကကြောက်တူးတုံပြီးတော့ခေါင်းမွေးတွေပါထောင်သွားပါတယ်မဲဦးစားငါတို့ကဒီတင်းကျိုင်းမြေမှာအစောဆုံးမြုပ်နှံခံခဲ့ရတဲ့အစိမ့်တွေပဲငါတို့ဒီမှာနေထိုင်ခဲ့တာနှစ်ပေါင်း90ရှိပြီငါတို့ကတဘာရစ်နေတဲ့တပတ်ကြီးတွေပဲငါတို့ဒီနေရာကနေလုံးဝခွာမပေးနိုင်ဘူးနင်းကမျိုးရိုးစင်ဆက်ဆုံးမှာပဲနင်းအပြူအရွယ်တုန်းကနင်းအမိတော်ငါတို့၅ယောက်ကိုဒီတင်းကျိုင်းကနေမဖယ်ရှားနိုင်ခဲ့ဘူးအဲ့ဒါကြောင့်နင်းကိုငါတို့သတိပေးတယ်ဘယ်အကြောင်းနဲ့မှငါတို့ဒီတင်းကျိုင်းမြေကနေဖယ်မပေးနိုင်ဘူးကွာမကောင်းဆိုးဝါးတပတ်ကြီးတွေရဲ့အတန်းကြောင့်ဒေါ်ဦးစားကအကြီးအကျယ်ကိုမျက်နှာပြတ်သွားပါလေ။အဲ့ဒီအချိန်မှာပဲရုတ်ချီးဆိုသလိုမကောင်းဆိုးဝါးတွေကလည်းပျောက်ွယ်သွားပါတော့တယ်။ဒေါ်ဦးစားကမျက်နှာမသာမယာနဲ့လှဲသမားတွေကိုအချက်ပြလိုက်တယ်။လှဲသမားတွေလည်းကြောက်ကြောက်နဲ့ပဲနှွားကိုကျိန်တူရင်းဒေါ်ဦးစားရဲ့နောက်ကနေလိုက်သွားကြရတယ်။တကြီးတက်ညူကဒေါ်ဦးစားကိုမေးစရာရှိပေမဲ့မမေးရတဲ့အတွက်နှုတ်ဆက်ပြီးတော့လိုက်သွားပါတယ်။တက်ညူနေငါ့ကိုမေးစရာရှိနေတယ်မို့လား။ဘာမေးချင်တာရောသူစိတ်ထဲမှာဖြစ်နေတာကိုဒေါ်ဦးစားကဒဲတူးကြီးမိချလိုက်တာကြောင့်တကြီးတက်ညူကစက္ကနေတုံသွားပါတယ်။ဟုတ်တော့ဟုတ်ပါရဲ့ဖွာလီကျုပ်သိကျင်နေတာကအခုနောက်ကကိစ္စကိုပါ။ကျုပ်အမေးမခဲ့ရင်စိတ်မခုပါနဲ့နော်။ဒေါ်ဦးစားကသူ့ရဲ့အပြောကြောင့်မဲပြုံပြုံရင်းနဲ့ခေါင်းကိုစက္ကနေငိမ့်လိုက်ပါတယ်။မေးတဲ့မေးခွန်းမှာတက်ညူရဲ့နင်တို့တရွာလုံးကငါ့ကိုဆုံးမကြီးဆိုပြီးတော့ကြောက်ရွံ့ယူတည်နေကြတယ်။ဒီလိုပဲမကောင်းဆိုးဝါးအများစုကလည်းငါ့ရဲ့အာနာစက်ကိုဘယ်သူမှလွန်ဆန်လို့မရဘူး။ဒီတိုင်းပဲငါအမေမလုံနိုင်တဲ့အကြောင်းအရာကိုငါဘရောမှလုံနိုင်မှာမဟုတ်ဘူးငါအာယုံခံကြည့်ပြီးပြီတန်ညူရဲ့မကောင်းဆိုးဝါးတပတ်ကြီးတွေကတိတ်ကိုဝါရင့်နေကြပြီစိတ်မကောင်းပေမဲ့ငါလည်းဒီထက်ပိုပြီးတော့မတက်နိုင်တော့ဘူးဒါပါပဲဟာနောက်တနေ့မှာတော့မြေပိုင်ရှင်မောင်တရုတ်ကသူ့ရဲ့လူတွေကိုခေါ်ပြီးတင်းချိုင်းမြေမှာစတင်တူးဆွပါတော့တယ်ပယံအလုပ်သမားတွေကလည်းညနေဆောင်အချိန်ထိကိုချွေးတလုံးလုံးနဲ့ဖောင်ဒေးရှင်းအတွက်တူးဆွကုန်ကြတယ်ညနေ9နာရီချိန်မှာတော့အာကနေအော်လိုက်တဲ့အတန်နဲ့ကြီးကိုအိုးဖို့တရွာလုံးအထင်ရှားပဲကြားလိုက်ကြရတယ်။တကြီးနဲ့ရွာသားတွေကအဲ့ဒီနေရာစီကိုအပြေးသွားကြည့်ချိန်မှာတော့ဗဇက်ကနေအမြုပ်တစီစီထွက်နေတဲ့အလုသမားတို့ကိုတွေးလိုက်ကြပါတယ်။လောက်ကြပါအောင်မြ၊သူ့ကိုမွေပေါက်သွားပြီ။အလုသမားတွေရဲ့တယောက်တစ်ပေါက်အော်ဟစ်တန်ကြောင့်ရွာသားတွေကနီးစက်ရဝရင်တို့ကိုဆွဲရင်းနဲ့မေးပါတယ်။ဘယ်မှာလဲပေါက်တဲ့မွေကအသိရိုက်တတ်မှဖြစ်မယ်ဘယ်မှာတော့ဟာမသိဘူးဗျဟိုဘက်ကတော့ထွက်သွားတာပဲဟာဗျာခမားတို့ကလည်းငွေကိုမြင်ရတာနဲ့တခါရေရိုက်တက်ပြစ်ပါလားဗျဒုက္ခပါပဲဗျာရွာသားကြီးရဲ့မချစ်တင်ခဲ့စကားကိုအလုသမားတယောက်ကပြန်ပြောပါတယ်ဟာမတက်ရဲပါဘူးဗျာငွေဟောက်ကြီးကအကြီးကြီးဗျကြောက်စရာကြီးကြီးကြပါဦး तू အသက်မရှူတော့ဘူးဘလို့လုံးကြမလို့ငွေပေါက်ခံရသူကိုထွေးပွေထားတဲ့အလုသမားရဲ့အတန်ကြောင့်ရွာသားကြီးကအဲ့ဒီလူကိုဝိုင်းုံပြီးတော့ကြိရှုကုန်ကြပါတယ်ဟာဟုတ်တယ်ဟာသူတည်သွားပြီဟာဒါဆိုရင်ဘယ်ဖြစ်မလဲကွာတထည့်ကိုအကြောင်းကြားမှဖြစ်မယ်ရွာသားတွေကတယောက်မျက်နှာတယောက်ကြည့်ပြီးတော့ပြောပါတော့တယ်အေးလီဒီနေရာရဲ့ဇလန်းကတော့စပြီထင်တယ်ဟိဒီနေပဲမြေတူးတယ်ဒီနေပဲလူတည်ရတယ်လို့နမိတ်မကောင်းလိုက်တာကွာတိုက်ဆိုင်မှုလည်းဖြစ်မှာပါကွာဒေါ်ဦးစားကိုယ်တိုင်ဝိညာဉ်တွေကိုနေရာရွှေ့ပြီးပြီပဲဘာမှမဖြစ်တော့ပါဘူး မင်းကလည်းကွာလှဲသမားတွေပြောတာမကြောက်ဘူးလားအဲ့ဒီညကတင်းညိုင်းကဝိညာဉ်နေရွှေ့တဲ့အချိန်မှာမကောင်းဆိုးဝါးတွေနဲ့ဒေါ်ဥစားကြီးစကားပြောတယ်ဆိုပဲကွာတင်းညိုင်းအစ်စ်ကိုမလိုက်တဲ့ဝိညာဉ်တွေရှိတယ်လေကွာငါအထင်တော့ဒီလူသေးတာကတရေဒီလက်ချက်ပဲဖြစ်ရမယ်ကွာရွာသားတွေအဲ့ဒီလိုပြောနေချိန်မှာပဲမြေပိုင်ရှင်တယောက်ကရောက်ရှိလာပါတယ်ကို့အလုပ်ကိုဆက်လုပ်ကြစမ်းမမွေပေါက်ခံရလို့တည်တဲ့လူကလည်းသေးနေပြီအချိန်ကုန်ခံမနေနဲ့သွားကြသွားကြမြေပိုင်ရှင်တယောက်ကအဲ့ဒီလိုပြောဆိုရင်းနဲ့သူ့ရဲ့မန်နေဂျာဘက်ကိုလှည့်ပြီးတော့ဆက်ပြောပါတယ်သူ့ရဲ့မိသားစုစီကိုအကြောင်းကြားလိုက်ထိုက်တဲ့နဲ့ရောချေးပေးပြီးတော့အတုပကိစ္စကိုစီစဉ်ပေးလိုက်ကြားလာမြေပိုင်ရှင်တယောက်ကအဲ့လိုပြောဆိုပြီးတော့အလောင်းကိုတစ်ချက်မှမကြည့်ပဲထွက်သွားပါတယ်ရွာသားတွေကမြေပိုင်ရှင်ရဲ့လှုပ်ရက်ကြောင့်ယွန်းရှာဆက်ဆုပ်နေကြပါတယ်ရိုင်းလိုက်တဲ့တထေးကွာလူတယောက်လုံးတည်တာကိုပျက်စိတ်တည်တာလို့ပဲသဘောထားတယ်တော်တော်ကိုလူမဆန်တဲ့ကောင်ပဲတင်းကြီးမြေမှာဟိုတယ်ဆောက်ဖို့မြေတူးတဲ့ဒုတိယနေ့မြေတူးဆက်ကြီးတွေနဲ့အတူအလုတ်သမားတွေအားလုံးအလုတ်များနေကြပါတယ်အလုတ်သမားတချို့ကမြေကြီးတွေကိုတောင်းနေနဲ့ကျုံထဲနေကြတယ်။ဟာဟဲ့ကောင်ကြည်စမ်းမအောင်ကွာမြေကြီးတွေထဲမှာအယိုးတွေလည်းပါတယ်။ယွန်းစရာကြီးကွာ။ဟာဒါကတင်းညိုင်းကုန်းကြီးလေကွာ။အယိုးတွေတာဘာထူးဆန်းလို့လဲ။ပတ်စံရှိတဲ့လူတွေများကွာ။တင်းညိုင်းတော်မှာအလွတ်မပေးဘူး။ဒီနေရာမှာဟိုတယ်ကြီးစောက်ပြန်ပါကွာ။ငါသာပတ်စံရှိရင်ဒီဟိုတယ်မှာဘယ်တော့မှမတည်ဘူးဟိ။ကြောက်စရာကြီးကွာ။မြေတူးရနဲ့မလမကန်းမှာတော့အလုတ်သမားတစုကညောင်မင်းကြီးကိုခုတ်လဲဖို့ကြိုးစားနေကြပါတယ်။အဲ့ဒီအချိန်မှာပဲညောင်မင်းကြီးကဝုံငနဲ့ပြူကြတဲ့ကြားလိုက်ရတယ်လို့အာကနဲ့အော်ဟစ်လိုက်တဲ့အတန်ကြီးကိုပါကြားလိုက်ကြရတယ်။အလုတ်သမားတွေအားလုံးလန့်ဖြန့်ပြီးတော့ညောင်မင်းကြီးရှိရာစီကိုတဝုံဝုံနဲ့ပြေးလာကြပါတယ်။ကဲကြပါအောင်မျိုးပြီးနေပြီဗျ။ကျုပ်တို့ကိုအ мян ဆွဲထုတ်ပေးပါ။နားရဲဗျနားရဲ။ညောင်မင်းကြီးအောက်မှာပြီးနေတဲ့အလုတ်သမား၅ယောက်ပါ။ကြံတဲ့လူတွေကရှိသမျှအားကုန်သုံးပြီးတော့လဲနေတဲ့ညောင်မင်းကြီးကိုတွန့်ရွှေ့ကြတယ်။ဟာတွေးနေတယ်ကွာ။ဒဏ်ရာရရကုန်ပြီ။လာကူကြပါအောင်ဟိအလုတ်သမားကြီးတယောက်ရဲ့အော်တန်ကြောင့်ကြံတဲ့လူတွေကညောင်မင်ပြိနေတဲ့လူတွေကိုဆွဲထုတ်ကြပါတယ်ဟာဒီလူကောင်မှသွေးတွေအများကြီးထွက်နေပါလားမဖြစ်ဘူးကွာစင်းယုံဖို့မှရလိမ့်မယ်ညောင်မင်ပြိတဲ့သူ၅ယောက်မှတယောက်ကအချီနေရန်ဆိုးနေတာကြောင့်ထော်လာကြီးတစည်းအ мян စီစဉ်ပြီးတော့တိုက်နဲ့စင်းယုံဖို့ကိုပြင်ဆင်လိုက်ကြပါတယ်မင်းတို့ကလည်းကွာအပင်ခုတ်တာသတိထားမှာပေါ့ကွာအခုတော့မဖြစ်တဲ့နာရီဖြစ်ကုန်ပြီကျုပ်တို့သတိထားပါတယ်အလုတ်သမားကောင်ရဲ့ထူးဆန်းနေဗျကျုပ်တို့တွေ့တာကညောင်မင်းကြီးကညာဘက်ကိုလဲရမှာလေဘယ်ဘက်ကိုလဲသွားတော့လူတွေထိကုန်တာဗောတကယ်ကိုမရည်ရွယ်ပါဘူးဗျသူတို့အတွက်လည်းစိတ်မကောင်းပါဘူးညောင်မင်းပြီးတဲ့အတွက်အလုသမားလေးဦးတန်ရာရပြီးတဦးစေးုံပို့ရတဲ့တရင်ကခနာချင်းဆိုသလိုပဲအိုးဖို့တရွာလုံးကိုပြန့်နှံ့သွားပါတယ်ဒီတရင်ကိုကြားရတဲ့တကြီးတန်းအောင်ကတော့ထ ියා ထဲပဲတွေးတော့နေမိပါတယ်အင်းဒီတင်းကြီးဟောင်းရဲ့မြေကတော့တစ်နေ့တစ်မျိုးအကြောင်းပေါ်နေပြီဒါမျိုးဖြစ်မှဆိုလို့လှုပ်တဲ့နာလဲလှုပ်ပြီးခဲ့ပြီ။ငွေကလွှဲရင်ဘာမှလက်မခံတဲ့မြေရှင်တတိနဲ့တင်းကြိုင်ဟောင်းနဲ့ကတော့ဒီထက်ဆူရွားတဲ့အကြောင်းတွေမဖြစ်ပါစေနဲ့လို့ပဲဆုတောင်းရတော့မယ်။အဲ့ဒီအကြောင်းအရာတွေဖြစ်ပွားပြီးတော့နှစ်နှစ်ခန့်ကြာတဲ့အချိန်မှာတော့အဝေးပြေးလမ်းမကြီးပေါ်ဗန်ကားဖြူလေးတစ်စီးကတရိပ်ရိပ်ပြေးလွှားနေပါတယ်။အချိန်ကတော့ည7နာရီကျော်နေတယ်လို့ကားထဲမှာလဲဇုံတွဲတွဲပါလာပါတယ်။ကောင်မလေးကကားမောင်းနေတဲ့လူကြီးရဲ့ပခုံးကိုလှမ်းမိလိုက်ရင်းနဲ့မျက်နှာရှုံ့မဲ့ပြီးပြောလိုက်တယ်ကိုကိုအရန်ပင်မနေပြီကိုကိုရဲ့အိတ်လဲအရန်အိတ်ချင်နေတယ်သိလားကိုကိုဆိုတဲ့လူကကောင်မလေးရဲ့ခေါင်းကိုပုတ်တက်လိုက်ရင်းနဲ့ပြန်ပြောပါတယ်ဒီခကြီးကကိုကိုတို့ရဲ့ဟန်နီမွန်ခကြီးလေကွာအရန်ပင်မနေလဲအိတ်လိုက်လေဟုတ်ပြီလားဟာကိုကိုကလည်းကားပေါ်မှာကမအိတ်တက်ဘူးလေဟိုတယ်ကောင်းကောင်းတစ်ခုမှပဲနားကျင်တာကိုကိုရဲ့နော်အင်းမကိုကိုဟိုတယ်ရှာကြည့်ပါဦးမယ်ခဏလေးတော့တီးခံအောင်နော်လူကြီးကကားမောင်းနေရာကနေပဝင်းညင်ကိုမျက်လုံးဝေ့ရင်းနဲ့ရှာဖွေနေလိုက်ပါတယ်။ဟာတွေ့ပြီမိမိကြီးကံကောင်းတာပဲကွာ။ဟိုမှာကြည်စမ်းဟိုတယ်တွေ့ပြီကွာ။အဲ့ဒီလူကြီးရဲ့ပြောကြောင်ကောင်မလေးကမှေးနေတဲ့မျက်လုံးကိုအတင်းဖြဲပြီးတော့ကြည့်လိုက်ပါတယ်။မီးအောင်စုံနေနဲ့ဟိုတယ်ဆိုင်ပုတ်တစ်ခုကိုတွေ့လိုက်ရတယ်။ဟာနမင်းပုံဟိုတယ်ဆိုပါလား။နမင်းကတော့အပြန်စားပဲကိုကိုရဲ့မိမိတို့ဒီမှာဝင်သားရင်ကောင်းမယ်။ကိုကိုလည်းတလျှောက်လုံးကားမောင်းရတာပင်မနေပြီနော်။ကောင်မလေးရဲ့စကားကိုလူကြီးကပြုံးပြုံးကြီးနဲ့ပြန်ပြောပါတယ်။တိတ်ဟုတ်တာဗောမိမိရဲ့ကိုကိုလည်းတိတ်ပြီးတော့ပင်မနေပြီ။နတ်မင်းပုံဟိုတယ်မှာဝင်နှားပြီးတော့တဝါကြီးကိုအနားယူပြလိုက်မယ်။လူကြီးကပြောရင်းဆိုရင်းနဲ့ဟိုတယ်ထဲကိုကားကိုချိုးကွေ့ပြီးတော့ဝင်လိုက်ပါတယ်။ပါကင်မှာရပ်ထားပြီးတော့ဟိုတယ်ရဲ့အဲ့ဂျိုကောင်တာကိုရှောက်သွားတယ်။ကျုပ်တို့နှစ်ယောက်ခန့်တစ်ခန့်လိုချင်တယ်ရနိုင်မလား။လူကြီးရဲ့စကားကြောင့်အဲ့ဂျိုကောင်တာကမိန်းကလေးကအဲ့မတန်းစာအုပ်ကိုလှန်လိုက်ရင်းနဲ့ပြန်ပြောပါတယ်။ ရပါရဲ့ရှင်လူကြီးမင်းတို့ရဲ့အခန်းက109ပါမှတ်ပုံတင်ပေးခဲ့ပြီးတော့အားယူလို့ရပါပြီကျင်စာဦးဇနီးမောင်နှံတို့ကအခန်းတော့ကိုယူရင်းနဲ့ပျော်ရွှင်စွာအခန်း109ကိုသွားကြပါတယ်ဟာကြည်စမ်းပါဦးမိမိရဲ့အဲကွန်းကလည်းအေးစိန်နေတာပဲအခန်းအနေထားကလည်းရန်ကုန်မြို့ပေါ်ကနာမည်ကြီးဟိုတယ်ကြီးတွေလိုပဲကွာဈေးကလည်းတက်တာနေတော့ဒီမှာတဲရတာတန်ပါတယ်ကွာဟုတ်တယ်နော်ကိုကို facility အားလုံးကရန်ကုန်ဟိုတယ်တွေအတိုင်းပဲမိကတော့ပင်မန်းသမားတွေအတိုးချပြီးနားပစ်လိုက်မယ်အိပ်ပြီကိုကိုရေမိမိဆိုတဲ့မိန်းကလေးကနှစ်ယောက်အိမ်မှုရကြီးပေါ်မှာခြေပစ်လက်ပစ်လှဲချရင်းနဲ့အိပ်ပစ်လိုက်ပါတယ်ကိုကိုဆိုတဲ့လူကြီးကမင်းကြီးရေခဲတက်တာလေးကိုဖွင့်လိုက်ပြီးတော့ကျုံးဝါလိုက်ပါတယ်ဟာငါ့အကြိုက်ဘီယာတစ်စိမ်မျိုးစုံထည့်ထားပါလားမိမိလည်းအိပ်ပြီဆိုတော့ဘီယာတွေတဝကြီးတောက်ပြီးမှငါလည်းအိပ်ပြမဟိလူကြီးကနှစ်နာရီခွဲအချိန်ထိဘီယာဘူးတွေကိုစိမ့်ပြေနပြေထိုင်တောက်နေပါတယ်၃နာရီထိုးကန်နေမှာတော့အေကိုဟောအချိန်ကြောင့်မျက်ခွန်တွေကလေးလံလာတယ်အဲ့ဒါကြောင့်ထိုင်ရာကနေထရင်တကြီးတရိုင်ခြေလန့်နဲ့အိယာရှိယာကိုရှောက်သွားပါတယ်အဲ့ဒီအချိန်မှာရုတ်တရက်ထွက်ပေါ်လာတဲ့တကားခေါက်တန်ကြောင့်လူကြီးရဲ့ခေါင်းကထောင်သွားပါတယ်ဟာဒီအချိန်ကြီးဘာတူလဲကွာစိတ်ပြတ်ဖို့ကောင်းလိုက်တာတကြီးတရိုင်ခြေလန့်နဲ့ပဲတကားပေါက်ရှိယာစီကိုရှောက်သွားပါတယ်ဟာတကားခေါက်တန်ကထက်ကြရပြန်ပြီဒါပေမဲ့ဒီအပေါက်ကအတန်မဟုတ်ပါလားဒါဆိုရင်ဘဲကလေကွာလူကြီးကအခန်းတစ်ခုလုံးကိုမျက်လုံးဖွေ့ကြည့်မိပါတယ်ထက်ကြလိုက်ရတဲ့အတန်ကြောင့်သူကအိယာရဲ့နဘေးမှာရှိတဲ့ဝရန်တာတကားစီကိုရောက်သွားပါတယ်။ဟာတွေ့ပြီကွာလက်ဆတ်တော့အတန်ကဒီတကားကကိုကဲဖွဲ့မိကွာလာစမ်းဘာတူလဲကွာလူကြီးကမုံမှုနဲ့ပြောရင်တကားကိုစက္ကနဲ့ဆွဲဖွင့်လိုက်ပါတယ်။သူကမျက်လုံးအစုံပြုတ်ချက်မတက်အံ့အားတင့်သွားတယ်။ဟာဘာတူမှလည်းမရှိပါလားမဟုတ်သေးပါဘူးငါကိုယ်တိုင်အချိန်ချင်းနားနဲ့ကြားလိုက်ရပါတယ်။ဟိုတယ်ထဲမှာတခိုးဝင်နေသလားသူကတကားဝါကနေဝရန်တာရှိရာကိုရှောက်သွားတယ်။ဟာအေးတယ်ငှက်ဆိုးကလည်းထိုးနေသေးတယ်။မိုးကလည်းလင်းတော့မယ်။ငါလည်းအိမ်မှဖြစ်မယ်။မနှခင်းချကောင်းမောင်းရအောင်မာ။လူကြီးကအဲ့ဒီလိုတယောက်တည်းရေယူရင်းနဲ့အခန်းထဲကိုပြန်ဝင်ဖို့ဝရန်တာကိုကြောက်ခန့်လိုက်ပါတယ်။အဲ့ဒီအခါမှာပဲသူ့ရဲ့နောက်မှာတယောက်ယောက်ရှိနေတယ်လို့ခံစားလိုက်ရတယ်။အဲ့ဒါကြောင့်နောက်ကိုအသာဆောင်ငယ်ပြီးတော့ကြီးလိုက်မိပါတယ်။အာအမလီခေါင်းပြက်ကြီးတရေပြိုတရေအဲ့ဒီလူကြီးရဲ့အော်တန်ကြောင့်သူ့ကောင်မလေးရောဟိုတယ်မန်နေဂျာတွေနဲ့ဝန်ထမ်းတွေပါထိတ်လန့်သွားကုန်ပါတယ်။ကိုကိုကိုကိုဘာဖြစ်လို့လဲ။ကောင်မလေးကလူကြီးကိုအခန်းထဲဆွဲသွင်းရင်းနဲ့စိုးရိမ်တကြီးမေးလိုက်ပါတယ်။လူကြီးမင်းတို့လူကြီးမင်းတို့ဘာများဖြစ်ပါသလဲခမ။အပြင်ကအတန်ကြောင့်ကောင်မလေးကဝင်ခဲ့ဖို့လန့်ပြောလိုက်ပါတယ်။လူကြီးကရေတစ်ခွက်ကိုအငမ်းမရပဲမော့တော့လိုက်တယ်။မိမိရေအထုပ်တွေပြင်တော့သွားကြမယ်။ဘာများအဆင်မပြေတာရှိပါသလဲဗျာ။ကျွန်တော်တို့ဘာလုပ်ပြရမလဲဗျမန်နေဂျာရဲ့စကားကိုလူကြီးကကရုံကရင်ဟန်နဲ့လက်ကပြပြီးပြန်ပြောပါတယ်မလိုဘူးကျုပ်တို့ကိုချက်ချင်းပဲချက်ကောက်လုပ်ပေးပါဒါပဲခမရုဟိုတယ်မှာတရေရှိနေတယ်ဗျခေါင်းပြက်ကြီးသွေးတရေရဲနဲ့မျက်လုံးကြီးပြူးပြီးတော့ကြည့်နေတာအထုပ်တွေကိုကားထဲပို့ပြီးလာလာမိမိသွားကြမယ်အရိရဲ့ဖြစ်ပျက်ဖြစ်ပြီး၃ရက်ကြာမှတော့နမင်းပုံဟိုတယ်ရဲ့တန်ရှင်ရေးဝန်ထမ်းလှလာတယောက်ကသူမရဲ့ဂျူတီချိန်မို့ထမင်းချိုင်လေးဆွဲရင်းနဲ့ဟိုတယ်လေးကိုဝင်လာပါတယ်။ဟေးလှလာဒီကိုခဏလာပါဦး။အတန်ကြောင့်လှည့်ကြည့်လိုက်တော့ဟိုတယ်ရဲ့မန်နေဂျာကြီးကိုကောင်တာနားမှာတွေ့လိုက်ရတယ်။ဟုတ်ကဲ့ပြောပါကြကြီး။တခြားမဟုတ်ဘူးဟဲ့။နင်းကတန်ရှင်းရေးဝန်ထမ်းခေါင်းဆောင်မို့လား။အမိုက်တွေကိုဒီနေ့ကစပြီးတော့ပုံစံပြောင်းပြီးစွန့်ပြစ်ရမယ်။အမိုက်အားလုံးကိုအစိုးချောက်ခွဲပါ။ဘီယာဘူးတို့ပလင်းကုန်တို့ကိုလည်းသူ့ဟာနဲ့သူခွဲရမယ်။ပြီးရင်အမိုက်ချောက်တွေကိုဟိုတယ်ရဲ့အနောက်ဘက်မှာမီးရှို့ပြစ်ရမယ်။ကြားလား။မန်နေဂျာကြီးရဲ့အမိန့်ကြောင့်သူမခေါင်းငိမ့်လိုက်ပါတယ်။ဟုတ်ကဲ့ပါအကြာကြီး၊ကျွန်မတေးသေးချာချာလှုပ်လိုက်ပါမယ်။လှလကအဲ့ဒီလိုပြောပြီးတော့ဟိုတယ်ရဲ့အနောက်မှာရှိတဲ့အမိုက်ပုံးနေရှိတဲ့စီကိုရှောက်သွားပါတယ်။ဟိုတယ်မှာကတန်ရှင်ရေးအလုပ်သမား9ယောက်ရှိတယ်လေ။သူကတန်ရှင်ရေးဝန်ထမ်းခေါင်းဆောင်ပါ။အဲ့ဒါကြောင့်ဝန်ထမ်း3ယောက်ကိုခေါ်ပြီးတော့လက်အိတ်ကိုစီနဲ့အမိုက်တွေကိုစရှင်းပါတယ်။အမိုက်တွေအားလုံးရှင်းပြီးတဲ့အခါမှာတော့သူကပြောပါတယ်။မြောင်မောင်နဲ့အေးတန်းကပလင်းကုန်တွေကိုပြီးနံအိတ်ထဲထည့်ကြနေလေကြရင်ဗော်တေကလာလာလိမ့်မယ်မိဆန်းကငါနဲ့လိုက်ခဲ့ခြံနောက်သွားပြီးတော့အမိုက်ချောက်တွေကိုမီးရှို့ရမယ်ဆလာကအဲ့လိုခိုင်းစီရင်နဲ့မိမိကိုယ်တိုင်လည်းမိဆန်းနဲ့အတူအမိုက်ချောက်ရေးမပြီးတော့ခြံနောက်ဘက်ကိုရှောက်သွားပါတယ်ခြံနောက်ပိုင်းမှာရှိတဲ့မြေတလင်းကိုရောက်တဲ့အခါမှာတော့မိဆန်းကိုပြောပြီးအမိုက်ချောက်ရေးကိုတွန်းချလိုက်တယ်မိဆန်းရေငါမေးခဲ့ပြန်ပြီဟာတော်တော်မီးကျစ်သွားอยู่ကြီးအောင်အဲ့ဒီအချိန်မှာပဲသူမရဲ့နှာခေါင်းထဲမှာအနံ့ဆူးကြီးကိုရှူရှိုက်လိုက်မိပါတယ် ဟင်ဘာနန်ကြီးတော့ပုတ်စော်နန်းလိုက်တာဘယ်ကပါလိမဖြစ်ဘူးဒီရင်နှန်းကိုရအောင်ရှာမှဖြစ်မယ်ဟိုတယ်ထဲထိရောက်သွားရင်ဧည့်သည်တွေနဲ့ပြဿနာတက်လိမ့်မယ်လှလာကအတွေးနဲ့အတူအပုတ်နန်းလာရကိုရှာဖွေမိပါတယ်အပုတ်နန်းကြီးကပူပူဆိုးလာသလိုမခံနိုင်လောက်အောင်ဖြစ်တဲ့အတွက်သူမကနှာခေါင်းကိုလက်နဲ့အုပ်ထားရတယ်ဟင်ဟိုရှိမှလူတယောက်ထိုင်ပြီးတော့ဘာလုပ်နေပါလိကြည့်ရတာတော့အဖိုးကြီးတယောက်ပဲသူဘယ်သူလဲသိအောင်ငါတော့ကြည့်ရမယ်လှလာတယောက်အတွင်းနဲ့အတူအဲ့ဒီအဖိုးကြီးရှိရာကိုချင်းကပ်သွားပါတယ်အပုတ်နှံ့ကြီးကပိုဆိုးလာသလိုမခံနိုင်အောင်ဖြစ်လာတဲ့အတွက်သူမတော်မှပြုတ်အန်ချင်းသလိုဖြစ်လာပါတယ်အဖိုးကြီးကသူမကိုကြောဖေးတိုင်ရင်နဲ့တလုံးလုံးလုံနေတယ်အဖိုးကြီးရဲ့လက်တကန်းအလူကိုရောက်တော့သူမကပြောလိုက်ပါတယ်ဒီမဲ့ဦးလေးကြီးရှင်ကျမတို့ဟိုတယ်ဝင်တဲ့ကိုဘာလာလောက်တာလဲရှင်ဘယ်သူလဲဆွဆွဖြူနေတဲ့သဖင်နေနဲ့အဖိုးကြီးရဲ့ခေါင်းကသူမရဲ့ဘက်ကိုလှည့်လာပါတယ်အဖိုးကြီးကလက်တစ်ဖက်ကိုမြှောက်ရင်းနဲ့ပြောပါတယ်။စားပါအောင်လား။အဖိုးကြီးရဲ့ပြောတဲ့နဲ့အတူသူမရဲ့မျက်လုံးအစုံလဲပြူးကျဲသွားတော့ပါတယ်။အဖိုးကြီးကမစင်နေကိုမြင်းရင်ရှက်ရည်စားနေတယ်လို့မျက်နှာမှာလဲလောက်ကောင်တွေကအပြိပါပဲ။လှလာတယောက်အမလီဆိုတဲ့အော်တန်ကြီးနဲ့အတူအဲ့ဒီနေရာမှာပဲပျော့ခွေကျသွားရှာတယ်။မိကျစ်ယူပြီးလာတဲ့မိဆန်းကအဝေးကနေလှလာကိုမြင်သွားတယ်။လာကြပါအောင်တော့အမလာလဲကြနေတယ်လာကြပါအောင်လာလာလဲကြတယ်ဟုတ်လားဘာဖြစ်လို့လုံးမန်နေဂျာကြီးနဲ့ဝန်ထမ်းတချို့ကပြေးလွှားလာရင်မေးကြပါတယ်ဟဲ့လာလာနင်ဘာဖြစ်တာတော့လုံးကြပါအောင်ဟာသတိလစ်နေတာထင်းနေလာလာသူ့ကိုဟိုတယ်ထဲကိုခေါ်သွားမှဖြစ်မယ်ဝိုင်းမှာကြပါဟာဟိုတယ်ဝန်ထမ်းကြီးကလာလာကိုတစ်ဖက်တစ်ချက်စီမာရင်ခေါ်သွားကြတယ်ဟိုတယ်ရဲ့အခန်းလွတ်ထဲမှာအိယာဘော်ကိုတင်ရင်းနဲ့အိယာကွန်ပြေးဖွင့်တဲ့လူကဖွင့်တံမြာသီးပေးရှူတဲ့သူကရှူနဲ့ဗျာများကုန်ကြပါတယ်တော်တော်ကြတော့မှလှလာကအင်းကနေအတန်ထွက်ပြီးတော့တတိပြန်လဲလာတယ်။ကြောက်တယ်တရေကြီးတရေကြီးမကောင်းဆိုးဝါးကြီးချီးရီကိုထိုင်စားနေတယ်မျက်နာမှာလဲလောက်ကောင်နေနဲ့ကျမတိတ်ကြောက်တယ်လှလာရဲ့ကြောက်လန့်တကြီးအပြောကြောင့်လူတွေအားလုံးအံ့အားသင့်သွားပါတယ်မန်နေဂျာကြီးကစိတ်လက်မသားမရနဲ့ရေရွတ်လိုက်ပါတယ်ကဲတယောက်သွားပြီးတော့ဖျားကန်းကရင်မန်းပလင်းယူကန်ဦးဟိသူ့ကြည်ရတာတိတ်ကိုလန့်နေတယ်ဒူးဟိုတယ်လဲဘာဖြစ်မှန်းငိုးမသိဘူးခုနေ့ကလည်းဧည့်သည်ကခေါင်းပြက်တရေတဲ့အခုလည်းလှလာကချီစာတရေပြောပြန်ပြီမဖြစ်ဘူးဒီအကြောင်းတွေကိုတထည့်ကိုပြောမှဖြစ်မယ်နမင်းပုံဟိုတယ်ကဝန်ထမ်းတွေရဲ့သတင်းဖြတ်မှုကြောင့်ဟိုတယ်ကြီးကအဖြစ်ပြက်တွေကိုအိုးဖို့ရွာသားတွေသိသွားကြပါတယ်ရွာသားတွေကတကြီးတက်ညူစီကိုတွားပြီးတော့ပြောပြကြတယ်အင်းတစ်ချိန်မှဓာရီကြုံရမယ်လို့ထင်မိတာအမှန်ပါပဲလားငါဆိုတဲ့တကြီးကရောဒီကိစ္စတွေကိုဘာလုပ်ပေးနိုင်မှာလဲဓာရီအားလုံးကိုလုပ်ပေးနိုင်တာဒေါ်ဥစားပဲရှိတယ်ငါလေသူနဲ့သွားတွေ့တာကောင်းမယ်ထင်တယ်တကယ်ဆိုရင်တင်းကြိုင်းမြေဟောင်းကဟိုတယ်ကြီးကိစ္စကကျုပ်တို့ဦးဖို့ရွာနဲ့မသက်ဆိုင်တော့ဘူးတကြီးရဲ့ဟိုတယ်ပိုင်ရှင်တတိရဲ့ရိုင်းဆိုင်မောက်မှမှုကိုလွန်ခဲ့တဲ့နှစ်ဒီကရေကကျုပ်တို့တီးပြီးသားလေဗျာဒါပေမဲ့6လမ်းယုံထပ်ပိုးတဲ့အကြောင်းနေဖြစ်လာရင်ဟိုတယ်ကြီးမှာဘာမှမသိပဲလာတဲတဲ့လူတွေအတွက်လူသားချင်းစာနာစိတ်ထားပေးရမယ်ဗျအဲ့ဒါကြောင့်ဒေါ်ဦးစားကြီးကိုတကြီးကတော့လုံးဝသွားတွေ့တဲ့နဲ့တကြီးကလည်းခေါင်းတဆက်ဆက်ညင်ရင်ပြန်ပြောပါတယ်ထိုင်နေတာကြပါရဲကွာငါအခုပဲသူ့စီကိုသွားလိုက်မယ်ဘသူမှမလိုက်ခဲနဲ့ပြန်ကြတော့အဲ့ဒီနောက်မှာတော့တကြီးတညို့တယောက်ဒေါ်ဦးစားရဲ့ခြံဝိုင်းဘက်ကိုခတ်တုတ်တုတ်ရှောက်သွားခဲ့ပါတယ်ခြံဝိုင်းရှိကိုရောက်တဲ့အခါမှာတော့အတန်ပြုတ်ပြီးခြံဝိုင်းထဲကိုဝင်ခဲ့လိုက်တယ်ဖွာလေးဦးစားကျုပ်တကြီးတညို့ပါဗျဝင်ခဲ့မယ်နော်အိမ်မဲကြီးဘက်ကိုရောက်တဲ့အခါမှာတော့ကြီးကွန်းအစ်ကြီးရှိမှချရင်ကွန်းတီညှက်နေတဲ့ဒေါ်ဦးစားကိုတွေးလိုက်ရပါတယ်တကြီးတညို့ကသူ့ရဲ့ရှိမှဝင်ထိုင်လိုက်တယ်ဒေါ်ဦးစားကတော့ကွန်တီညက်မပြတ်ပါဘူးဟဲ့တက်ညူနင်းလာတဲ့အကြောင်းကတင်းကြိုင်ဟောင်းနေရာကိစ္စပဲမို့လားတကြီးတက်ညူတယောက်ပါဇက်အဟောင်းသားနဲ့အံ့အားသင့်သွားပါတယ်ဟုတ်ပါတယ်ဖွာလေးကျုပ်တို့နဲ့ဘာမှမသက်ဆိုင်တော့ပေမဲ့ဘာမှမသိတဲ့လူတွေတီးထက်ပူပြီးဘေးတွေမှာကိုစိုးရိမ်နေမိတယ်ဒေါ်ဦးစားကကွန်တီယာရပြီးတော့ပဇောင်ထဲကိုထိုးထည့်လိုက်တယ်တင်းကြိုင်ဟောင်းကဝိညာဉ်တွေရွှေပြောင်းတော့ကအဲ့ဒီမှာကြံခဲ့တဲ့ဝါရင်တပတ်ကြီးတွေရှိနေခဲ့တယ်ဒီအတွက်နှစ်နှစ်လုံးလုံးငါရဲ့ပညာအဆင့်မြင့်ဖို့ငါအများကြီးအားထုတ်ခဲ့ရတယ်။မကြခင်မှာငါရဲ့အားထုတ်မှုတွေကအပိသက်အောင်မြင်တော့မယ်။ပညာရက်တွေအထားမြောက်မဲ့အချိန်ကမကြခင်ရောက်လာတော့မယ်လာခွင့်ညာပဲ။ဒေါ်ဦးစားရဲ့စကားကြောင့်တကြီးကဝမ်းသာအားရဖြစ်သွားပါတယ်။ကောင်းပါတယ်ဖွာလေး။ဖွာလေးရဲ့ကျင့်ကြံမှုတွေအထားမြောက်ပြီးဆုံးသွားရင်ဝိညာဉ်လောကအလုံးကိုဖွာလေးကထိန်းချုပ်နိုင်တော့မယ်။ဝမ်းသာတယ်ဖွာလေးရဲ့။အဲ့ဒီလိုပြောလိုက်တဲ့အခါမှာတော့ဒေါ်ဦးစားကသူ့ကိုမျက်လုံးလန့်ကြည့်ပါတယ်မဟုတ်သေးဘူးနောက်ဆုံးထုံအစဉ်ကိုကြော်ဖြတ်ရအောင်ပါ အရေးကြီးတဲ့အချက်ကြံသေးတယ်။ဟုတ်ကဲ့ပြောပါအဖွာလေးဘလို့များအရေးကြီးပါလို့လဲ။ဒေါ်ဥစားကကုန်းကိုတစ်ချက်မျှဝါလိုက်ပြီးတော့တကြီးကိုလက်ညှိုးထိုးပြီးပြောပါတယ်။လာမဲလာခွင့်ည12နာရီတိတိမှာငါနောက်ဆုံးအဆင့်ထုံကူးရမယ်။နင်းလုတ်ပေးရမှာကအဲ့ဒီညအဲ့ဒီအချိန်မှာရွာကလူတယောက်ကမှခြံဝိုင်းအပြင်ကိုမထွက်မိစေဘူးပဲ။တိတ်ရည်ရည်ကြီးတဲ့တန်ညိုနင်းလုံနိုင်မလား။ဟာရပါတယ်ဖွာလေးရဲ့ကျုပ်လုံနိုင်ပါတယ်။ဖွာလေးထုံကူးတာအောင်မြင်ရင်တင်းညိုင်ဟောင်းကတပတ်ကြီးတွေကိုနှင်ထုတ်နိုင်ပြီပေါ့နော်။တကြီးရဲ့အမေကိုဒေါ်ဥစားကခေါင်းခါရမ်းလိုက်ပါတယ်။လုံနိုင်ပေမဲ့မလုံပေးနိုင်သေးဘူး။တင်းညိုင်ဟောင်းရဲ့မြေပိုင်ရှင်ကိုယ်တိုင်ငါ့ကိုပွဲနဲ့ပင့်ပြီးတော့ခက်ခရရတောင်းမှမှလုံပေးနိုင်မယ်။နင်မြဲမြဲမှတ်ထား။ကဲနင်ပြန်လို့ရပြီ။သွားတော့ဘာကွာမင်းဘာစကားပြောလိုက်တာလဲစိန်ဝင်မဖြစ်နိုင်တာကြီးရှောက်မပြောနဲ့အိုးဖြစ်ခဲ့ရင်တော့ငါလုံးဝလက်မခံနိုင်ဘူးကွာတတိရဲ့ဒေါသတကြီးအော်ဟစ်တဲ့ကြောင့်မန်နေဂျာစိန်ဝင်အပြင်ဝန်ထမ်းတွေပါလမ်းဖြန့်ကုန်ပါတယ်ဟုတ်ပါတယ်တတိရဲ့ဒီကိစ္စကတတိလက်ခံနိုင်မယ့်ကိစ္စမဟုတ်ပါဘူးဒါပေမဲ့ဧည့်သည်ရောဒီကဝန်ထမ်းကိုပါတကယ်၆လန့်ခံခဲ့ရပါတယ်အဲ့ဒါကြောင့်ဖုန်ကြီးပင့်ပြီးတော့ဟိုတယ်မှာရွတ်ဖက်ပေးပါလို့တောင်းဆိုမိတာပါဗျာမန်နေဂျာစိန်ဝင်ရဲ့စကားကြောင့်တတိတရုတ်ကပုံမစိတ်ဆိုးသွားပါတယ်တော်စန်းစိန်ဝင်ဘာတစီတရေကိုမှငါလက်မခံဘူးဘာမှလည်းလုံးခွင့်မပြုတ်ဘူးကွာအေးဒါမှမကြေနဲ့ရင်တော့အလုပ်ထွက်ကြဒီကိစ္စကိုနောက်ဘရော့မှငါ့ကိုမပြောမိစေနဲ့တတိကပြောပြောဆိုဆိုနဲ့ဟိုတယ်ထဲကနေထွက်သွားပါတယ်ဟာတတိကလည်းကွာလုံးဝကိုအဓိပ္ပာယ်မရှိဘူးသူ့လိုလောဘကြီးပြီးဘာယူဆမှမရှိတဲ့သူကတည်ရင်လည်းကျွတ်လွတ်မှာမဟုတ်ဘူးမင်းတို့အားလုံးကြားကြတယ်မို့လားသူဟိုတယ်မှာတရေ၆တဲလို့ထပ်ပြောရင်အလုတ်ထုတ်ပြစ်မယ်တဲ့စိတ်ပြက်ဖို့ကောင်းလိုက်တော့ကွာမန်နေဂျာစိန်ဝင်းရဲ့စိတ်ပြက်လက်ပြက်ညှဉ်းညွတ်တဲ့ကြောင့်ဝန်ထမ်းတို့ကပြောပါတယ်ရွာတွေကကြားရတာတော့ဒီဟိုတယ်ကြီးကတင်းချိုင်းကိုဖျက်ပြီးတော့စောက်ထားတာတဲ့ကြာကြီးကရွာကလူတွေလည်းတထေးကိုမောက်မာလို့ဘယ်သူမှကြည့်မရဘူးဟိုတယ်နေရာတင်းချိုင်းကြီးကတိတ်ကိုတရေ၆ချမ်းတဲ့နေရာလို့ရွာသားတွေကပြောကြတယ်ဗျသူတို့စကားပြောနေစင်မှာပဲအဲ့ချူကောင်မလေးတို့ကဥရဖာရပြေးလာပါတယ်ဂျာကြီးဂျာကြီးလုပ်ပါဦးပြဿနာတော့တက်နေပြီမသိတာလေသူမရဲ့ပြောကြောင်မန်နေဂျာကြီးကစိတ်မရှိတော့ပါဘူးဟဲ့ညီကဘာဖြစ်နေတာတော့ဘယ်မှာလဲသိတာညီရှိကနေသွားစမ်းအဲ့ချိုကောင်မလေးကထိတ်တလန့်ဟန်နဲ့ရှိကနေပြေးလွှားသွားပါတယ်ဝန်ထမ်းသုံးအိမ်သာရှိရောက်တော့မန်နေဂျာအပါဝင်လူတွေအားလုံးမျက်လုံးပြူးသွားပါတယ်မလုံနဲ့သိတာနင်ဘာဖြစ်နေတာလဲလှုပ်ဆန်းနင့်လက်ကိုတီရာကသူ့ရဲ့လေဘင်းကိုသူပြန်ညစ်နေတယ်လို့ဝန်ထမ်းသုံးယောက်ကသူမကိုတာစီထိန်ချုပ်ဖို့ကြိုးစားနေကြပါတယ်။မန်နေဂျာကြီးကိုယ်တိုင်တော့အဲ့ဒီမြင်ကွင်းကြောင့်ဘာလို့ရမှန်းမသိအောင်ဖြစ်နေပါတယ်။အဲ့ဒီအချိန်မှာပဲလှလှရောက်ရှိလာတယ်။ဂျာကြီးတီရာကိုတရေစီးနေတာဒီမှာကြိုးလေဘင်းကသူ့ရဲ့လက်ကိုရအောင်ဖယ်ပြီးတော့ကြိုးတုပ်ထားလိုက်။ဝန်ထမ်းကြီးကမတိတာရဲ့လက်ကိုမရမကဆွဲဖယ်ရင်ကြိုးတုပ်ဖို့ကြိုးစားလိုက်ပါတယ်။မန်နေဂျာကြီးကတန်ဖုတ်ဒီကာရာရွရဲနဲ့ရေမန်းနဲ့သူမကိုပတ်ဖြန့်လိုက်တယ်။မတိတာတယောက်ကတော့အော်ဟစ်ရုံးကန်နေရှာပါတယ်အာပူတယ်ငါ့ကိုရင်နှွေးနဲ့မလောင်းမနဲ့ပူတယ်တီတာတငယ်ချင်းတတိထားလီဟာတငယ်ချင်းကြီးရဲ့လှုပ်ခေါ်တဲ့ကြောင့်မတိတာတယောက်ငြိမ်ချသွားပါတယ်သူမမျက်လုံးဖွင့်လာတဲ့အခါမှာတော့ကြောက်လန့်တကြီးပြောပါတော့တယ်ငါ့ကိုလေပင်းညစ်တဲ့တရေကြီးကြောက်တယ်ဟာတိတ်ကိုကြောက်เสียကောင်းတယ်ငါသူ့ရဲ့လက်ကနေယုံလို့မရဘူးငါ့လေပင်းကိုတအားကြီးညစ်ထားတယ်ငါရေတောက်ချင်တယ်ရေပေးပါတီတာရဲ့ကြောက်ဟာတကြီးအမူအရာကြောင့်မန်နေဂျာကြီးကရေမန်းပလင်းထဲကရေကိုငှဲ့ပေးလိုက်ပါတယ်။ရေမန်းတောက်ပြီးတဲ့နောက်တီတာတယောက်အစောနာကထက်အတော်ကိုငြိမ်သက်သွားတယ်။ဂျာကြီးတီတာပြောပြရစီတီတာဒီဟိုတယ်မှာဘလို့မှဆက်မနေရတော့ဘူး။အဲဒါကြောင့်အလုပ်ထွက်ပြရစီဇာတိဖြစ်တဲ့မြေဝကျုံးမော်ကိုပြန်ပြီးတော့လောက်ကင်စားပြရစီတော့ရှင်။သူမရဲ့စကားကြောင့်ဂျာကြီးတယောက်မျက်နှာပြက်သွားပါတယ်။အဲ့ဒီလောက်ထိလုံးဖို့လိုလို့လားတီတာ။နေကငါတို့ဟိုတယ်ရဲ့ဝန်ထမ်းကောင်းမှာနင်စဉ်းစားပါအောင်ဟာဂျာကြီးရဲ့ပြောကိုသူမကခေါင်းခါရမ်းပြီးပြန်ပြောပါတယ်စဉ်းစားစရာမလိုဘူးဂျာကြီးရဲ့ကျမဘာဖြစ်ခဲ့တယ်လဲဘလောက်ထိကြောက်လန့်ခဲ့တယ်လဲဆိုတာကို့ဘာသာပဲသိတယ်ဟိုတယ်ပိုင်ရှင်တတိကသူ့အကျိုးအမြတ်ကလွှဲရင်ဘာမှစိတ်ဝင်စားဘူးတကယ်ဆိုအလုသမားဆိုတာတတိကလာစားပေးခိုင်းတာပဲမဲ့တတိနဲ့အလုသမားအကျိုးတူလှုပ်ဆောင်သူတွေပါနတ်မင်းဘုံဟိုတယ်ပိုင်ရှင်တတိကလူသားချင်းစာနာစိတ်မရှိဘူးသူ့ဟိုတယ်ကလည်းမကောင်းဆိုးဝါးတွေပဲကြီးစိုးနေတယ်အဲ့ဒါကြောင့်အလုတ်ထွက်ပြီဒါပဲဒီတခါကျမအလှက်ဂျာကြီးတို့အားလုံးရဲ့အလှက်ဘယ်နည်းရောက်မလဲဆိုတာစောင့်တာကြည့်ကြကျမကတော့သွားပြီမတိတာကအဲ့ဒီလိုပြောဆိုရင်းနဲ့ဘာပစ္စည်းမှမယူဘဲနတ်မင်းဘုံဟိုတယ်ထဲကလုံးဝကိုထွက်ခွာသွားပါတယ် နေလည်ခင်အချိန်တစ်ခုမှာဆလုံကားဖြူအောင်တစည်းကခဏနေပုံစံနဲ့နတ်မင်းပုံဟိုတယ်တွေကိုဝင်လာပါတယ်။ကားပါကင်ဝန်ထမ်းကကားနှစ်ရာလိုက်ပြပါတယ်။ကိုရူကားကဘိန်းပေါက်သွားတာကစပယ်ယာဘိန်းကလည်းကွဲနေတယ်။ဒီတော့ဘိန်းနေဖြုတ်ပြီးမောင်ရင်ကဘိန်းဖားရဲဆိုင်ကိုသွားပို့ပေးပါ။ကိုရူဒီမှာခဏတဲမယ်လီ။ကားပိုင်ရှင်ရဲ့စကားကြောင့်ပါကင်ဆောင်ကပြန်ပြောပါတယ်။ဟုတ်ကဲ့ပါတထီကျွန်တော်အားလုံးကိုကူညီပေးပါမယ်။အထဲကိုကြွပါဗျ။ဒီခါမှာတော့ကားပိုင်ရှင်ရဲ့ဇနီးမိမဝဝကြီးကမျက်နှာထားတင်းတင်းနဲ့ပြန်ပြောပါတယ်။တို့ကဘိန်းပေါက်လို့ခဏဝင်နာတာနော်။အခန်းကားကဘလို့ရှင်းရမလဲ။ဟုတ်ကဲ့အဲ့ကျူကောင်တာကအစဉ်ပြေအောင်စီစဉ်ပေးပါလိမ့်မယ်။အထဲကိုသာကြွပါခင်ဗျ။အဲ့ဒီနောက်မှာတော့တထင်းလင့်မရနဲ့အတူ6နှစ်အရွယ်ကောင်မလေးတို့ကဟိုတယ်ရဲကိုဝင်သွားကြပါတယ်။ကြွပါရှင်။နတ်မင်းဘုံဟိုတယ်ကနေကြိုးစိုးပါတယ်။ဘလို့အခန်းများတဲကျင်ပါတလဲ။ဟိုတယ်ဝါကအဲ့ကျူကောင်မလေးရဲ့အမေကိုမိမဝါဝါကြီးကပြန်ဖြေပါတယ်။တို့ကကားမင်းပေါက်လို့ဝင်လာတာခဏပဲတဲကျင်တယ်။အခန်းကဘလို့ရှင်းရမလဲဆိုတာကိုသိကျင်ပါတယ်။အဲ့ဒီအခါမှာတော့အဲ့ကျူကောင်မလေးကကောင်တာစီကိုခေါ်သွားပါတယ်။အဲ့ကျူကောင်တာကလူတွေကိုအကျိုးအကြောင်းပြောပြလိုက်တဲ့အခါမှာတော့အဲ့ကျူကောင်တာကလူတွေကပြန်ပြီးပြောပါတယ်။ဟုတ်ကဲ့ရပါတယ်ရှင်။ကျမတို့ရဲ့နတ်မင်းမုံဟိုတယ်ကဧည့်သည်တွေအဆင်ပြေဖို့အတွက်အဓိကထားပါတယ်။လူကြီးမင်းတို့အနေနဲ့ညမအေးရင်အခန်းကားရဲ့တဝက်ကိုပဲပေးရမှာပါဝန်ထမ်းမလေးရဲ့စကားကြောင့်မိမဝဝကြီးကမျက်နှာရှုံ့မဲ့သွားပါတယ်အမလီတော်တရက်မှာ24နာရီရှိတယ်အဲ့ဒါကိုပြန်ခွဲရင်12နာရီရှိတယ်တို့က3နာရီပဲနေမလီဝန်ဆောင်မှုကလည်းညှက်လိုက်တာဤအဲ့ဒီအတန်ကိုဟိုတယ်မန်နေဂျာစိတ်ဝင်ကြတဲ့အတွက်ကောင်တာကိုရှောက်သွားလိုက်ပါတယ်ဒီလိုရှိပါတယ်အမကြီးကျွန်တော်ကနတ်မင်းဘုံဟိုတယ်ရဲ့မန်နေဂျာပါကျွန်တော်တို့ပြောတဲ့အခန်းကားရဲ့ဈေးနှုန်းတွေကပိုင်ရှင်တတိသတ်မှတ်ထားတာပါဗျအမကြီးတို့လည်းသိပါတယ်မြို့ကြီးတွေကဟိုတယ်တွေဆိုရင်ခဏတည်းလေတရက်စာပဲရှင်းရတာပါဗျစိတ်မရှိပါနဲ့ခင်ဗျာမန်နေဂျာရဲ့စကားကြောင့်ယောက်ျားဖြစ်သူကဝင်ပြီးပြောပါတော့တယ်ကဲပါမအေးရဘာမဟုတ်တာလေးကိုကတ်တွက်မနေပါနဲ့အဓိကကငါတို့ကအမြန်ကောင်းပြီးတော့ခရီးဆက်ရဖို့ရေးကြီးတယ်မန်နေဂျာကြီးကျုပ်တို့ကိုအခန်းမြန်စီစဉ်ပေးပါတိတ်ကိုပင်မနေပြီဗျဟုတ်ကဲ့ပါခင်ဗျလူကြီးမင်းတို့လိုအပ်တာအားလုံးကိုခဏလေးအတွင်းမှာအဆင်ပြေအောင်လုပ်ပြပါမယ်ဗျမန်နေဂျာကြီးကိုယ်တိုင်ဧည့်သည်တွေကိုအခန်းလိုက်ပြဖို့ပြင်လိုက်ပါတယ်နေပါဦးဂျာကြီးရဲ့ကျွန်တော်ပြောစရာရှိလို့ဟောဒီဧည့်သည်တွေကကားဘိန်းပေါက်လို့လာသေးကြတာပါကျွန်တော်သူတို့ကားဘိန်းကိုအနည်းဆုံးမြို့တွေကကားကြုံနဲ့သွားဖပေးရမှာပါဗျအဲ့ဒါဂျာကြီးကိုအကြောင်းကြားတာပါကားပါကင်ဝန်ထမ်းရဲ့အပြောကိုဂျာကြီးကပြန်ပြောပြီးတော့ခွင့်ပြုလိုက်ပါတယ်အေးအစင်ပြေအောင်လုပ်ပြီးလိုက်သွားမင်းနေရာကိုမောင်သီးကိုအစားထိုးခဲ့မာမီကားဘိန်းပြင်တာပြန်မလာသေးဘူးလားယင်တမီပြင်းနေပြီမာမီရဲ့ကလေးငယ်လေးရဲ့အပြောကြောင့်မိမဝဝကြီးကလက်ထဲကနာယီကိုငုံကြည့်လိုက်ပါတယ်ဟာဟုတ်ပါရဲ့ညနေတောင်စောင်းနေပြီယောက်ျားကြီးအဲ့ကျူကောင်တာကိုလှမ်းမိအောင်ရှင်မိမရဲ့အပြောကြောင့်စားဆောင်ဖတ်နေတဲ့လူကြီးကဖုန်းကွက်ကိုကောက်ကန်ရင်းဖုန်းဆက်လိုက်ပါတယ်မာမီသမီးပြင်းနေဟိုတယ်ဘေးကမြက်ခင်းထဲမှာသွားဆော့ခြင်းနေအေးဆော့ခြင်းလဲသွားဆော့လीအကြာကြီးတော့မဆော့ရဘူးနော်ဒီအချိန်ဆိုရင်နေလဲအေးနေပြီပဲသွားကောင်းမလေးကအခန်းတကားကိုပြေးဖွင့်ပြီးတော့ဟိုတယ်ရဲ့အောက်ထပ်ကိုပြေးဆင်သွားပါတယ်အခုပဲသူတို့ပြောတယ်ကွာဘိန်းဖားရဲ့ဝန်ထမ်းပြန်မရောက်သေးဘူးတဲ့ဟိုတယ်ကကိုခေါင်းထဲမထည့်ပါနဲ့တဲ့သူတို့အဆင်ပြေအောင်လုပ်ပြီမယ်တဲ့ကွာအခန်းမှာပဲအေးအေးဆေးဆေးနားနေဖို့ပြောတယ်မင်းကလဲကွာတလောက်ဆက်ဆံရေးကောင်းတဲ့ဟိုတယ်ကြီးမှာတန်အောင်နေစမ်းမှာအကွာလောပြီးတော့ပူနေစမ်းမှာ ਨੇ ဩရှင်ကတော့ပြောအားရှိမှာဗောတော့ကျမတို့ခရီးထွက်လာတာကျမအမေရဲ့အသေးအတန်ဖြစ်နေလို့လေရှင်အမေမဟုတ်တော့ဒီလိုပဲပြောမှာဗောဘာပဲဖြစ်ဖြစ်ကျမကတော့အမြန်ဆုံးခရီးဆက်ချင်နေပြီလင်မယားနှစ်ယောက်အဲ့ဒီလိုပြောနေတဲ့အချိန်မှာသူတို့ရဲ့သမီးလေးကမြက်ခင်းပြင်မှာရှိတဲ့ဓာန်းမှာရောက်ရှိနေပါတယ်ကောင်မလေးရဲ့မလန်မကန်းမှာတော့ပြစ်တိုင်းတောင်ရုပ်လေးပိုက်ထားတဲ့ကောင်မလေးတစ်ယောက်ရှိနေပါတယ်အဲ့ဒီရုပ်လေးနဲ့ကောင်မလေးကသူ့မကိုငေးဆိုင်ကြည့်နေတယ်။ဒန်းစီးနေတဲ့ကောင်မလေးကအယုံနဲ့ကောင်မလေးကိုမြင်တွေ့သွားပြီးတော့ဘာလဲဆိုတဲ့သဘောနဲ့ခေါင်းဆက်ပြလိုက်ပါတယ်။အယုံနဲ့ကောင်မလေးကဒန်းရဲ့အနီကိုတရွေ့ရွေ့ရှောက်လာတယ်။ငါလဲနင်းနဲ့အတူဆော့ကျင်တယ်။နင်းကဘယ်ကလဲငါမှမသိပဲဟ။နင်းလိုပဲပေါ့ဒီဟိုတယ်ကြီးကပဲလေ။ငါတို့အတူတူဆော့ရအောင်နော်။ဆော့တာကတော့ရပါတယ်ဟ။ဒါပေမဲ့ငါ့ကိုဒန်းလွှဲပြီးပြီးရင်နင်းနဲ့ဆော့မယ်လीဒန်းဘော်ကကောင်မလေးရဲ့စကားကြောင့်ပြစ်တိုင်းတောင်ရုပ်နဲ့ကောင်မလေးကခေါင်းကိုစက္ကနေငိမ့်လိုက်ပြီးဒန်းကိုလွှဲပြပါတယ် ပြစ်တိုင်းနောက်ရုံနဲ့ကောင်မလေးကဒန်းကိုမယံမနာလွှဲပေးနေတယ်။အချိန်ရလာတာနဲ့အမျှဒန်းရဲ့အမျက်နှုံးကလည်းပုံမှုပြင်းထန်လာပါတယ်။အဲဒါကြောင့်ဒန်းစီးနေတဲ့ကောင်မလေးကတဖြည်းဖြည်းကြောက်စိတ်ဝင်ပြီးတော့ထိတ်လန့်လာတယ်။ဟဲ့ငါ့ကိုရက်ပြီးတော့ငါကြောက်တယ်မစည်းချင်တော့ဘူးရက်ပြီးရက်ပြီးဒန်းမောက်ကကောင်မလေးရဲ့စကားကိုအယုံနဲ့ကောင်မလေးကလုံးဝဂရုမစိုက်ပဲတဟီဟီရီမောရင်နဲ့အချိန်ကိုပုံပြင်းအောင်လွှဲထည့်လိုက်ပါတယ်။နောက်ဆုံးလွှဲလိုက်တဲ့အချိန်မှာတော့ပြင်းထန်လုံးတဲ့အချိန်ကြောင့်ကောင်မလေးကဒန်းဘော်ကလွင့်ဆင်ပြီးမြေပေါ်မှာဝရားမောက်ပြုတ်ကျသွားတယ်။ဝန်ထမ်းအမျိုးသမီးတူကအဲ့ဒီအဖြစ်ကိုတွေ့သွားတာကြောင့်ပြေးသွားလိုက်ပါတယ်။သူမကကောင်မလေးကိုပွေ့ချီပြီးတော့ဟိုတယ်လေးကိုခေါ်သွားလိုက်တယ်။ဂျာကြီးအပါအဝင်ဝန်ထမ်းတွေအားလုံးပြားပြားခတ်သွားကြပါတယ်။ဂျာကြီးကသူ့ရဲ့မိဘတွေစီရဲ့အကြောင်းကြားရင်းနဲ့စီးသစ်တာကိုယူခိုင်းလိုက်တယ်။ကောင်မလေးကမြေပြင်ကိုအချိန်နဲ့ကြတာကြောင့်တွားကျိုးသွားသလိုတွေးတွေကလည်းအရန်ကိုထွက်နေပါတယ်။အဲ့ဒီလိုနာကျင်မှုတန်ကြောင့်ချော့မရနိုင်အောင်ငိုကြွေးနေချပါတယ်။အမလီတော်ငါသမီးလေးဘာဖြစ်တာတော့ဂျာကြီးကမိမဝဝကြီးကိုအကြောင်းစုံရှင်းပြလိုက်ပါတယ်။တိတ်နာတယ်မမီမိမိကိုသွားကျိုးအောင်လုပ်တာဟိုကောင်မလေးပဲသူ့ကိုလုံးဝမကြည့်နဲ့ဘူး။ဘာဘလို့ငါသမီးကိုဒီလိုဖြစ်အောင်လုပ်တဲ့လူရှိတယ်ဟုတ်လားဘယ်မှာလဲတင်သူကဒီဟိုတယ်မှာမီးတို့လိုတဲတာပဲမမီရဲ့သူ့ကိုခေါ်ပေးအပြစ်ပေးရမယ်ကောင်မလေးရဲ့ပြောကြောင်ဂျာကြီးနဲ့ဝန်ထမ်းတွေအကုန်လုံးမျက်လုံးပြုတ်ကုန်ကြပါတယ်။ကြားကြလားငါသမီးပြောတာခေါ်လိုက်စမ်းနင်းတို့ဟိုတယ်မှာတဲနေတဲ့ကောင်မလေးကိုခေါ်လိုက်။မဖြစ်နိုင်ဘူးအမကြီးကျွန်တော်တို့ဟိုတယ်မှာအခန်းငါးခန်းပဲအခုအချိန်လူရှိနေတာပါ။အမကြီးတို့တခန်းနဲ့မိသားစုတွေပါ။ကျန်တာကဇုံသွဲတွေကြီးပဲဗျ။ကလေးရဲ့မိကပုံမို့ဒေါသထွက်သွားပါတယ်။ဘာပြောတယ်ငါလုံးဝမယုံဘူး။ငါ့ကိုအဲ့ဒီအခန်းလေးခန်းစလုံးကိုလိုက်ပြစမ်း။ဒါတော့မဖြစ်နိုင်ဘူးဗျဟိုတယ်စီကန်းအရာတခြားဧည့်သည်ဘက်ကိုလည်းငဲရမယ့်အနေအထားတွေရှိနေပါတယ်ဒီလိုလုပ်ပါဗျာဧည့်သည်တွေမှာအမကြီးရဲ့ကလေးကလွယ်ရင်ကလေးမပါပါမယ်တီချောင်ဟိုတယ်ဝင်းရဲ့နှံ့လိုက်ကြည့်ပေးပါမယ်ဂျာကြီးရဲ့စကားကိုကလေးဖေကလည်းဝင်ပြီးတော့ထောက်ခံပါတယ်ဟုတ်သားပဲမိမယာမန်နေဂျာကြီးပြောတာကိုငါလက်ခံတယ်အတွဲတွေကသူတို့ဘာသာအေးအေးဆေးဆေးနားနေတာကိုတခိုးလိုအခန်းတိုင်းလိုက်ရှာလို့ရမလားကွာမင်းရဲ့စိတ်ကိုရှော့လိုက်စမ်းပါကွာလာခဲ့သမီးမာမီတို့သွားမယ်မိမကြီးကပြောပြောဆိုဆိုနဲ့အခန်းရှိရာစီကိုခြေဆောက်နင်းပြီးတော့ထွက်သွားပါတယ်အဲ့ဒီနေ့ညစေနာကြီးခန့်အချိန်မှာတော့အိုးဖို့ရွာမှာရှိတဲ့ယောက်ျားကာလာသားအလုံးတကြီးတက်ညူရဲ့အိမ်ဝိုင်းထဲကိုရောက်နေကြပါတယ်တကြီးကဇပွဲရှိကြီးရဲ့နောက်မှာရက်ရင်နဲ့အကုန်လုံးကိုပြောလိုက်ပါတယ်ဒီနေ့ညကလာခွေညပဲငါ့ကိုဒေါ်ဦးစာပြောထားတာရှိတယ်ဒီညတကောင်ချင်းရောက်တာနဲ့တရွာလုံးဘသူမှအိမ်ထဲကအိမ်ပြင်မထွက်ရဘူးတော်ဦးစာကသူ့ပညာရဲ့နောက်ဆုံးအဆင့်ထုံကူးမှုကိုဒီညအဆုံးသတ်လိုက်မယ်။ဒီအဆင့်သူအထမြောက်သွားရင်ငါတို့ရွာမှာမကောင်းဆိုးပါဆိုတာလုံးဝမရှိနိုင်တော့ဘူး။ငါပြောတဲ့စကားကိုနားလည်ကြလား။နားလည်ပါရဲ့တကြီး။ကျုပ်တို့ခြံဝိုင်းအပြင်မထွက်ဘဲနေပြီးပါမယ်။ရွာသားအလုံးကတညိတညွတ်ထဲဝိုင်းပြီးတော့ခရီးပေးကြပါရဲ့။အဲ့ဒီအချိန်မှာနမင်းဘုံဟိုတယ်ကြီးတဲကိုကိုပိုင်ကားတစ်စီးဝင်လာတယ်။ကားပေါ်ကဆင်းလာတဲ့သူကိုမြင်တဲ့အခါမှာတော့ဝန်ထမ်းကြီးအလုံးမျက်လုံးပြူးသွားကြတယ်။နမင်းဘုံရဲ့ပိုင်ရှင်တတိတရုတ်ကတကြီးတရိုင်နဲ့ကားပေါ်ကနေဆင်းလာပါတယ်။သူ့ရဲ့နဘေးမှာလည်းအသက်20ရောင်မရှိသေးတဲ့မြမဆန်းဆန်းမိန်းကလေးတယောက်ပါလာပါတယ်။ဟဲ့ကောင်ဒီငါ့ကိုဘာကြည့်နေကြတာလဲ။ဒီဟိုတယ်မှာအကောင်းဆုံးဖြစ်တဲ့ငါအခန်းမှာငါသွားနာမယ်။မင်းတို့တွေငါ့ကိုတွဲခေါ်ကြစမ်းကွာ။တတိရဲ့အမိန့်ကိုမလွန်ဆန်ရဲတဲ့ဝန်ထမ်းတွေကသူ့ကိုတွဲရင်အခန်းစီကိုလိုက်ပို့ပေးရပါတယ်။နဘေးကကောင်မလေးကတော့စိတ်ညှဉ်းညူဟန်နဲ့လိုက်ပါသွားပါတယ်။ဟာတတိကတော့လှုပ်ချလိုက်ပြန်ပြီကွာဟိုတယ်ဖွင့်ငါးစားကလည်းသူစမောလေးခေါ်လာလို့မရေကြီးနဲ့ပြဿနာတက်ပြီအခုလဲထက်လှုပ်ပြန်ပြီကွာဒီဟိုတယ်မှာမန်နေဂျာလှုပ်ရတာတိတ်ကိုမျက်ခုံးလှုပ်တယ်စိတ်ပျက်စရာပဲကွာအဲ့ဒီအချိန်မိသားစု၃ယောက်ရှိတဲ့အခန်းထဲမှာတော့တမီးကြီးဒီဆေးကအယောင်ကြစေဒါကိုတောက်ပြီးတော့အိတ်တော့နော်ဒါမှသွားကျိုးတဲ့နေရာကမနာကျင်ပါတမီးရဲ့မိခင်ရဲ့အပြောကြောင့်ကလေးမလေးကမျက်နှာရှုံ့မဲ့သွားပါတယ်သမီးကြောက်တယ်မာမီရဲ့ဒီမှာမနေချင်တော့ဘူးသမီးတို့ကားဘိန်းတွေကဘယ်တော့ပြန်ရမှာလဲဟင်ညဦးပိုင်းကဘိန်းဖားတဲ့ဝန်ထမ်းလေးဟိုတယ်ကိုဖုန်းဆက်တယ်သမီးရဲ့ဘိန်းကဖားလို့ပြီးပြီကားမရလို့သူကပြန်လာလို့မရတာမိုးလင်းတာနဲ့သူကပြန်ရောက်လာမှာလေမာမီတို့မိုးလင်းရင်အိမ်ပြန်လို့ရပြီအိတ်တော့နော်အိတ်တော့မိခင်ဖြစ်သူမိမဝဝကြီးရဲ့အပြောကြောင့်ကလေးမလေးကကြေနက်ဟန်နဲ့မျက်လုံးမိတ်သွားပါတယ်အချိန်ကတော့ည7နာရီကျော်သွားပါပြီတကြီးရဲ့အမိန့်ကြောင့်ဟိုတယ်ကြီးရဲ့နောက်ဖက်မှာရှိတဲ့အိုးဖို့ရွာတရွာလုံးတုတ်တုတ်တောင်မလှုပ်ရဲကြပါဘူး ဒေါ်စာပြောထားတဲ့အတိုင်းည7နာရီကျော်သွားတာကြောင့်တကြီးတညူကသူ့ရဲ့တပည့်နှစ်ယောက်နဲ့အတူဒေါ်စာရဲ့အိမ်ဝိုင်းဘက်ကိုထွက်ခဲ့ကြပါတယ်။သူ့ရဲ့အိမ်ဝိုင်းရှိကိုရောက်တော့ခြံဝှမ်းမှာအစင်းသင်းစောင့်နေတဲ့ဒေါ်စာကိုတွေ့လိုက်ရတယ်။ဒေါ်စာကထမိန်ကိုဇောက်ထိုးပတ်ထားသလိုထမိန်ရင်ရှားကြီးနဲ့သူမရဲ့ခေါင်းမှာတော့အယိုးချောင်းကြီးကိုဇရိုးထိုးထားပါတယ်။သူမကဖြင်းလွေကြီးလွှဲရင်းနဲ့တကြီးတို့နဲ့အတူတင်းချိုင်းဟောင်းဘက်ကိုတရွေ့ရွေ့ရှောက်ခဲ့ပါတယ်။ည7နာရီထိုးကနေ10မိနစ်လိုမှာတော့သူတို့ကရွာထိပ်မှာရှိတဲ့တင်းချိုင်းဟောင်းနေရာနမင်းပုံဟိုတယ်ကြီးအနီးကိုရောက်ရှိသွားကြတယ်။အဲ့ဒီအချိန်မှာပဲဟိုတယ်ကြီးရဲ့မိသားစု3ဦးတဲ့အခန်းထဲမှာတော့ကောင်မလေးကနရွက်ကိုလာပြီးလှုပ်ဆွဲခံရတာကြောင့်မျက်လုံးနှစ်ပွင့်သွားပါတယ်။ဘေးကိုကြီးလိုက်တော့မိခင်ရောဖခင်မနှစ်ချိုက်စွာအိပ်ပျော်နေကြတယ်။ဟင်?နင်းလာပြန်ပြီလား?နင်ဘယ်ကလဲ?ညနေကလဲနင်းကိုဟိုတယ်တဝင်းလုံးလိုက်ရှာကြတယ်မတွေ့ခဲ့ဘူးဟဲ့။နင်လူမဟုတ်ရဲ့လားလူယုံမာမရဲ့ကောင်မလေးကသူမကိုရက်ပြီးကြည့်နေတဲ့ရွယ်သူမင်းကလေးကိုဒေါသတကြီးပြောလိုက်ပါတယ်။အရွယ်နဲ့မလိုက်အောင်အောရှတဲ့အတန်ကရက်နေတဲ့ကောင်မလေးရဲ့နှုတ်ကနေထွက်လာတယ်။ဟုတ်တယ်ငါကလူမဟုတ်ဘူး။ငါကတရဲမှာပဲ။နင်းနဲ့ဒီနေရာအားလုံးကိုဒီနေ့ညမြေလံပစ်မယ်။တရဲမလေးရဲ့ပြောကြောင်းကောင်မလေးကမျက်လုံးနှီးဝိုင်းဆက်သွားပါတယ်။အဲ့ဒီအချိန်မန်နေဂျာကြီးရဲ့အခန်းဝမှာတော့တကားကိုတဒုံဒုံထုတန်ကြားလိုက်ရတယ်။ဂျာကြီးထပါအောင်ကြာကြီးကအရေးကြီးလို့ပါကြုံမောင်သီးပါဗျအတန်ကြောင့်အိပ်ပျော်လူဆဲဆဲဖြစ်နေတဲ့ဂျာကြီးတယောက်လက်နှိုးသွားပါတယ်ဟဲ့ကောင်ငါသိအချိန်လဲကြည့်အောင်ကွာဘာဖြစ်လာတာတော့ကျွန်တော်ရွာတွေကတငယ်ချင်းရင်ကိုသွားတာဗျအခုပဲပြန်ရောက်တာအရေးများကြီးမလားလို့ပါဗျာဂျာကြီးကိုတရင်လာပို့တာဗျဒီနေ့ညရွာတွေကဆုံးမကြီးဒေါ်ဦးစာကမကောင်းဆိုးဝါးတွေကိုအပြည့်ရှင်းမယ်တဲ့ပြီးတော့ကျွန်တော်တို့ဟိုတယ်က6လမ်းမှုတွေကိုရပ်တန့်စေခြင်းရင်တထေးကိုတိုင်သူ့စီကိုလာတောင်းမှန်မှလုတ်ပေးနိုင်မယ်တဲ့ဗျ။ဒီညတခုခုတော့ဖြစ်တော့မယ်ထင်တယ်ဗျ။ကားပါကင်ဝန်ထမ်းမောင်သီးရဲ့စကားကြောင့်ဂျာကြီးကမျက်မှောင်ကျုပ်သွားပါတယ်။ဒါပေမဲ့မဖြစ်နိုင်ဘူးမောင်သီးရ။တထေးကဒါမျိုးတွေကိုလုံးဝလက်ခံတာမဟုတ်ဘူးကွာ။ဘာမှမဖြစ်တော့ပါဘူးကွာ။မင်းလည်းသွားရီတော့ညံ့နေနေပြီသွားသွား။မောင်သီးကဂျာကြီးရဲ့ပြောကြောင့်ဘာမှမပြောတော့ပဲထွက်သွားပါတယ်။မိသားစု၃ဦးရှိတဲ့အခန်းထဲမှာတော့မိမိဆိုတဲ့ကောင်မလေးကနှုတ်ကနေရအတန်မထွက်နိုင်တော့ကြောက်လန့်နေချပါတယ်။ငါ့ကိုစိုက်ကြည့်စမ်းအခုအချိန်ကစပြီးငါ့အမိန်ကိုနင်လွန်ဆန်လို့မရဘူး။ကြည့်စမ်းမိမိတယောက်စူးစိုက်ကြည့်နေစမှာပဲတရေမလေးကနေအလွန်ကြောက်မက်စရာကောင်းတဲ့တရေကြီးအသွင်ပြောင်းလဲသွားပါတယ်။တရေကြီးကသူ့ရဲ့အနီးကိုတရွေ့ရွေ့ရွေးရှားလာပြီးတော့သူ့ရဲ့ကိုယ်ထဲကိုဆွတ်ကနေဝင်လိုက်တယ်။မိမိကဆက်ကနေတုံသွားပါတယ်။သူမရဲ့မျက်နှာတွေတင်းမာပြီးတော့မျက်လုံးတွေလည်းပြွထွက်လာပါတယ်။မကောင်းဆိုးဝါးကောင်ကြီးကလက်နှစ်ဖက်ကိုဆန့်ထုတ်ရင်းနှုတ်ကနေတထွတ်ထွတ်ရေရွတ်လိုက်တယ်။နတ်မင်းပုံဟိုတယ်မှာရှိတဲ့တကားပေါက်တွေအလုံးရုပ်ချီးဆိုသလိုပဲပွင့်ထွက်ကုန်ပါတယ်။အချိန်ကတော့ည12နာရီတိတိရှိနေပြီလေ။ဒေါ်ဦးစာကမြေပြင်ပေါ်မှာတမင်ခွေထိုင်ရင်းနဲ့တထောင်လောက်ရှိတဲ့ဆေးဖျောင်းနိုင်ကြီးကိုမီးညှိလိုက်တယ်။ပြီးတော့မျက်လုံးကိုဇုံမိတ်ပြီးအယိုးကောင်းကြီးကိုအယိုးချောင်းနဲ့တတုံတုံခောက်နေပါတယ်။တကြီးနဲ့တပည့်နှစ်ယောက်ကဒေါ်ဦးစာလှုပ်တဲ့မြောက်ကိုဘေးကနေစိုက်ကြည့်နေကြတယ်။အဲ့ဒီအချိန်မှာပဲနမင်းပုံဟိုတယ်ကြီးစီကနေတဝုံဝုံတတိုင်းတိုင်းအတန်ကြီးထွက်ပေါ်လာပါတယ်။အတန်ကြီးကြောင့်ဟိုတယ်မှာရှိတဲ့လူတွေအားလုံးလမ်းဖြန့်ပြီးတော့အပြင်ကုန်ပြေးထွက်ကုန်ကြတယ်။မကောင်းဆိုးဝါးကောင်ရဲ့ရေမောတန်ကြီးနဲ့အတူဟိုတယ်မှာရှိတဲ့ပစ္စည်းတွေအားလုံးလည်းတကားပုတ်တွေကနေလွှင့်ဆင်လာပါတယ်။ဟာငါပစ္စည်းတွေကုန်ပါပြီ။ဒါဘာဖြစ်ကုန်တာလဲဟာ။တထေးတရုတ်ကတန်တော်ရေရွတ်လိုက်သလိုဝန်ထမ်းတွေအားလုံးလည်းဒူးတုံမတက်ကြောက်လန့်နေကြပါတယ်။မောင်သီးကလွင့်ဆင်လာတဲ့ပစ္စည်းတွေကိုကြည့်ရင်ပြောပါတော့တယ်။ဒါတရေချောက်နေတာဗျ။ပုံနကတိုက်ခတ်နေရတာ။မောင်သီးကအဲ့လိုပြောလိုက်တဲ့အခါမှာတော့တထေးနဲ့လူတွေအားလုံးမျက်လုံးနှီးပြုတ်ကုန်ကြပါတယ်။ကဲကြပါအောင်ရှင်။အထဲမှာကျမသမီးလေးကြံခဲ့တယ်တော့။ကျမတို့လည်းအတန်နေကြောင့်ငလင်လှုပ်တယ်ထင်ပြီးတော့လန့်ဖြန့်ပြီးပြေးထွက်လာတာ။လုံးကြပါဦး။ဟာဟိုမှာအမကြီးသမီးသူထွက်လာပြီကြည်ပါအောင်ဗျာမျက်နှာကြီးကကြောက်စရာကြီးဗျမောင်သီးရဲ့ပြောကြောင်းအားလုံးရဲ့အကြီးကဟိုတယ်ရဲ့ဝင်ပေါက်စီကိုရောက်သွားကြပါတယ်ဒီနေ့ညဒီနေရာကိုအားလုံးဖြုတ်ဖြတ်ပြမယ်ငါတို့ကိုမတောင်းမှန်မင်းနဲ့ငါတို့နေရာကိုအပိုင်စီးတဲ့ကောင်နင့်စီးစိန်ပြုတ်ဖို့ပြင်ထားပြီတော့မကောင်းဆိုးဝါးဝင်စီးခံရတဲ့မိမိရဲ့အတန်ကြောင့်အားလုံးပဲလက်ဖြန့်သွားပါတယ်အမလီတော်ငါသမီးလေးတရေစီးခံနေရပြီဒါနင်တို့စီမှာတဲလို့ဖြစ်ရတာနင်တို့ဘလို့ရှင်းမလဲပြောကြစမ်းတထေးတရုတ်ကချွေးသီးချွေးပေါက်ကြအောင်တုံလုံးနေရှာပါတယ်ငါယုံတော့မယုံဘူးကွာဒါမျိုးတွေကတကယ်ပဲရှိသလားဟာငါဘာလို့ရမလဲဆိုရင် တထေးကဂျာကြီးဘက်ကိုလှည့်ပြီးတော့ပြောနေတဲ့အချိန်မှာပဲဝုန်းကနဲအတန်ကြီးကြားလိုက်ရပါတယ်ဟိုတယ်ခေါင်မိုးပြားကြီးတွေကကြိုးကြည့်ပြီးတော့လွင့်ဆင်လာတာကြောင့်အားလုံးပဲခြေဦးတရာကိုပြေးကုန်ကြတယ်တထေးအခုယုံပြီမို့လားဗျဒေါ်ဥစားဆိုတဲ့ဆုံးမကြီးကိုတထေးတောင်းပန်ရမယ်အဲ့ဒါမှတထေးဒီထက်ပို့ပြီးတော့မဆုံးရှုံးပါဗျလာလာကျုပ်နဲ့လိုက်ခဲ့မန်နေဂျာစိုးဝင်းကတထေးတရုတ်ရဲ့လက်ကိုဆွဲရင်းနဲ့ဒေါ်ဥစားတို့ရှိရာစီကိုပြေးသွားပါတယ်အဲ့ဒီအချိန်ဒေါ်ဥစာတို့စီမှာတော့တကြီးနဲ့တပည့်တွေကဒေါ်ဥစာရဲ့အနီးကိုဝိုင်းအောင်လာတဲ့အရေးမဲကြီးတွေကြောင့်အကြီးအကျယ်ကိုကြောက်လန့်နေကြပါတယ်ဒေါ်ဥစာကထိုင်ရာကနေထရလိုက်တယ်ငါအမိမနိုင်ခဲ့တဲ့နာနာဘဝအလုံးကိုငါအနိုင်ရပြီအခုအချိန်ကစပြီးတော့ဖုတ်တစီတရေတပတ်အလုံးဥစာမရဲ့ထုံကူးမှုအောင်မြင်ခဲ့ပြီကဲငါရှိကိုလာကြစမ်းဒေါ်ဥစာကအဲ့လိုကြွေးကြော်ရင်းပြာမုန့်နေတဲ့အရေးမဲတွေကိုလှမ်းပတ်လိုက်ပါတယ်မကောင်းဆိုးဝါးရဲ့ကြောက်မက်ဖွယ်အော်ဟစ်ငိုကြွေးတံတွေကဥဖို့တရွာလုံးတုံလုတ်ဖွယ်ချလိုက်ရပါတယ်အမေဦးစားအမေဦးစားကျုပ်ကိုကဲပါအောင်ဗျာမကောင်းဆိုးဝါးရဲ့ကျုပ်ဟိုတယ်ကြီးကိုဖျက်ဆီးနေကြပါပြီခြေတော့ဖက်ပြီးတော့တောင်းပန်ပါတယ်ဗျာကဲတင်ပေးပါအမေဦးစားတတိတရုတ်ကပြေးလွှားလာရင်နဲ့ဒေါ်ဦးစားရဲ့ဘေးကိုဒူးထောက်တောင်းပန်လိုက်ပါတယ်ဒီမဲ့တတိကောင်ရဲ့ငွေရှိလို့ဘာမှအယူမရှိဘူးဆိုတဲ့စိတ်ကိုပြင်လိုက်ပါတကယ်ဆိုကိုစီဝါရှာမယ့်နေရာမှာလှုပ်တင်တာကိုတော့လှုပ်ပြီးခဲ့ရမယ်ဒါရီဖြစ်လာတာကနင်းပိုင်ရှင်ကိုယ်တိုင်တင်းချိုင်းမြေကဆိုင်ရာပိုင်ရာပုံကူတွေအတွက်ပွဲနဲ့တောင်းပန်ခဲ့ရမှာ၏အခုတော့မဖြစ်တဲ့နာရီအကုန်ဖြစ်ကုန်ရပြီကျုပ်ကို6ရက်ဖက်တောင်းပန်တော့လေကူညီရတာပေါ့နင်းဟိုတယ်မှာတောင်းညမ်းနေတာကဒီနေရာရဲ့တက်တန်းအကြအမြင့်ဆုံးတပတ်ကြီးပဲကဲကျုပ်နောက်ကိုလိုက်ခဲ့ကြဒေါ်ဦးစားကအဲ့ဒီလိုပြောပြီးတော့ဟိုတယ်ကြီးစီကိုအယိုးတောင်ဝေးတထောက်ထောက်ထောက်ရင်းနဲ့ရှောက်သွားပါတယ်သူတို့အားလုံးလည်းဒေါ်ဦးစားရဲ့နောက်ကနေလိုက်ပါသွားကြတယ်တတိတယုတ်တို့ကိုမြင်တဲ့အခါမှာတော့မိမိရဲ့မိဘတွေကအပြေးအလွှားပဲရောက်ရှိလာတယ်။နင်ကအသုံးမကျတဲ့တတိပဲ။ဟိုမှာကြည့်စမ်း။နင်ကြောင့်ငါကလေးကတိမ်မတက်ခံစားနေရတယ်။နင်ဝန်ထမ်းတချို့လည်းလွင့်လာတဲ့ပစ္စည်းတွေထိပြီးတော့ဒဏ်ရာတွေရကုန်ပြီ။ငါသမီးတစ်ခုခုဖြစ်လို့ကတော့နင်ကိုတရားစွဲပြီးထောင်ချပြင်မယ်။ဒေါ်ဦးစားကဟိုတယ်ကြီးကိုလှမ်းကြည့်ရင်းနဲ့တရွေ့ရွေ့ရှောက်သွားပါတယ်။မိမိရဲ့ဟာတက်ရမောတန်ကြီးနဲ့အတူပစ္စည်းတွေကလည်းတဖွာဖွာလွင့်စင်ကျနေပါတယ်။ကုန်စမ်းအကုန်လုံးကိုဖျက်ဆီးပြင်မယ်ဟိပြီးရင်အားလုံးကိုမတာဘဝပြောင်းပြင်မယ်ဒေါ်ဦးစာကတကားပေါက်ရှိမှရရင်တောင်ဝေးကိုစောင့်ချလိုက်ပါတယ်ဟိမကောင်းဆိုးဝါးကောင်အခုနင်းကိုတပတ်ဘဝကနေချွတ်ဖို့ငါရောက်လာပြီဦးစာမအကြောင်းနင်းသိစီရမယ်လာခဲ့စမ်းဒေါ်ဦးစာကလက်ညှိုးထိုးပြီးပြောလိုက်တာကြောင့်တပတ်ကြီးကဒေါသထွက်သွားပုံရပါတယ်သူ့ရဲ့လက်အဆုံကိုမြောက်ရင်းနဲ့လေထဲကနေဒေါ်ဦးစာကိုကင်ပေါက်ဖို့ကြိုးစားနေတယ်ဒေါ်ဦးစာကလည်းသူ့စီကိုရွေလျားလာတဲ့လေးဝီလုံးကြီးကိုတောင်းဝင်းနဲ့စက္ကနဲပဲရိုက်ချလိုက်တယ်ဒီအချိန်မှာမကောင်းဆိုးဝါးအလုံးကိုချုပ်ကင်နိုင်တဲ့ငါအိုစာမဖြစ်သွားပြီနင့်ကိုချုပ်ကင်နိုင်ဖို့နှစ်ပေါင်းများစွာငါစူးစမ်းခဲ့ရတယ်ဒီနေ့ဒီညငါရဲ့အောင်မြင်မှုနင့်ရဲ့ကြာရှုံးမှုပဲဟဲ့ဆုံးမကြီးဒေါ်ဦးစာရဲ့အစွမ်းကိုနင်သိရတော့မယ်ဒေါ်ဦးစာကဖြင်းလွယ်ရေးထဲကရိုးပြမုံနေထုတ်ရင်းနဲ့မိမိရှိရာစီကိုလှမ်းပတ်လိုက်ပါတယ်ပြမုံနေကလေထဲမှာဘောလုံးလောက်ရှိတဲ့ဖန်လုံးတံဖြစ်သွားတယ်အဲ့ဒီဖန်လုံးလေးကလေထဲကိုဝဲပြန်သွားပြီးတော့မိမိရဲ့ကိုယ်ထဲမှာအခိုးအငွေ့အဖြစ်လွှမ်းခြုံသွားပါတယ်။မကောင်းဆိုးဝါးတပတ်ကြီးရဲ့ကဘာပြတ်မတဲ့အော်ဟစ်တန်ကြီးကနားကွဲလူမတဲ့ကြားလိုက်ကြရတယ်။လူတွေအားလုံးအတန်ဆိုးကြီးကြောင့်နားကိုစီပိတ်ထားကြပါတယ်။မိမိလေးကအချိန်ကြာမြင့်စွာမြေမာလူးလိမ့်ရင်းနဲ့အော်ဟစ်နေချတယ်။ဒေါ်ဦးစာကြီးရဲ့အောင်မြင်ဝင့်ကြွားတဲ့ဟာတိုက်ရီမောတန်ကြီးကမကောင်းဆိုးဝါးအော်တန်နဲ့အားပြိုင်နေသလားတော့ထင်ရပါတယ်။အတန်ကြာမြင့်တဲ့အခါမှာတော့မိမိလေးကငြိမ်ကျသွားတယ်။သူမရဲ့ကိုယ်ရဲကနေအခုံးငွေတွေထွက်လာတယ်။အဲ့ဒီအခုံးငွေတွေကတဖြည်းဖြည်းပေါင်းစုရင်းနဲ့ဖန်လုံးတံံပြန်ပြီးတော့ဖြစ်သွားပါတယ်။ဖန်လုံးလေးရဲ့မှာတော့ရုံးကန်နေတဲ့မကောင်းဆိုးဝါးတပတ်ကြီးရှိနေတယ်။အဲ့ဒီဖန်လုံးလေးကလေးပေါ်မှာဝဲပြန်ရင်းဒေါ်ဦးစာရှိရာစီကိုရောက်သွားပါတယ်။အခုအချိန်ကစပြီးတော့နင့်ကိုငါပိုင်သွားပြီ။ငါစီလူရနင်းလုတ်ပြရတော့မယ်။ဆုံးမကြီးဒေါ်ဦးစာကမကောင်းဆိုးဝါးအားလုံးကိုချုပ်ကင်နိုင်ပြီ။တကြီးနဲ့လူတွေအားလုံးလည်းမိမိလေးရှိရာကိုပြေးလွှားရင်းနဲ့ကလေးငယ်ကိုထွေးပွေးလိုက်ကြပါလေ။လောက်ကြပါဦး၊သူ့ကိုခေါ်လို့မရတော့ဘူး။ဘာမှစိတ်မပူကြနဲ့၊ရေးသွားယူခဲ့စမ်း။ရေးယူလာတဲ့အခါမှာတော့ဒေါ်ဦးစာကမိုင်းခန့်စက်ကူနဲ့စီရင်ထားတဲ့အင်းချက်ကိုမိမိရဲ့ဗစက်ထဲထည့်ပြီးတော့ရေးနဲ့မျောချစီပါလေ။မိမိလေးသတိပြန်ရလာတဲ့အခါမှာတော့အားလုံးကဝမ်းသာသွားပြီးဒေါ်ဦးစာကိုကြီးစုစကားဆိုကြကုန်ပါလေ။ဒေါ်ဦးစာကအားလုံးကိုလက်ကပြလိုက်တယ်။ကျုပ်အတွက်ကြီးစုကဘာမှသုံးစားလို့မရဘူး။ကျုပ်လုံးတဲ့နာကိုလှုပ်ခဲ့ပြီးပြီ။ကဲကျုပ်သွားမယ်။ဒေါ်ဦးစာကပြောဆိုပြီးတာနဲ့တောင်ဝေးကိုတတောက်တောက်ထောက်ရင်းထွက်ခွာသွားပါတယ်။ တကြီးရဲ့တရုတ်တထင်းနဲ့လူတွေအားလုံးဒေါ်စာကြီးရဲ့ကြောပြင်ကိုငေးကြည့်ရင်တင်းကျိုင်းဟောင်းမြေဟိုတယ်ကြီးရဲ့ရှေ့မှာငြိမ်သက်စွာပဲကြံ့ရင့်ခဲ့ပါတော့တယ
်တင်းကျိုင်းကဟိုတယ်ကြီးဆိုတဲ့ပရာလောကဇာလံလေးကတော့ဒီမှာနေမဲ့ပြီးဆုံးသွားပါပြီခင်ဗျာနားထောင်သူမိတ်ဆွေများအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေခင်ဗျာဒီဇာလံလေးကိုကြိုက်တယ်ဆိုရင်အောက်မှာ like လုပ်ပေးဖို့တောင်းဆိုချင်ပါတယ်အားလုံးပဲအိမ်မက်လှလှမကြပါစေခင်ဗျာ